Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်ရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA American တန်းကနေ2019ခုနှစ် January 18ရက်တောက်ကြညာပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းလိုမီတာ1925 32နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။တောက်ကြညာအတွက်အစီအစဉ်မှုကကျွန်မစုမော်ပါရှင်။
ကျွန်တော်အောင်လင်းဦးပါဒီညနားဆက်ရမယ့်သတင်းတွေမှာတော့အမေရိကန်အစိုးရလုပ်ငန်းတွေဒီစိတ်ပိုင်းရထားတာ28ရက်ရှိလာပေမဲ့အဆုံးသတ်နိုင်မဲ့အလားလာရတော့မတွေ့ရသေးပါဘူးရခိုင်ပြည်နယ်ရဲ့8000ရှာနိုင်ငံများတဲ့အာဆီယံကကုညီဖို့ကြိုးပမ်းတာတွေရှိမယ်လက်တတော်ချင်းတွေကြောင့်စိုက်ထားတဲ့အကြောင်းအာဆီယံလက်ချက်ဥထာထိုင်းနိုင်ငံကပြောလိုက်ပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မုံနဲ့အတူကြီးညာပေးမှာပါ
ဟုတ်ကဲ့ပါရှင်တောက်ကြညာအတွက်သောတာရှင်နေနာဆင်ရမယ်ထိတ်တန့်ရောက်သတင်းလွှာတွေကတော့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေအနေနဲ့တက်မတော်ကထုတ်ပြန်ထားတဲ့အချက်တွေကိုလိုက်နာကြဖို့တက်မတော်သတင်းမှန်ပြန်ကြားရေးကော်မတီဥက္ကဋ္ဌဗိုလ်ချုပ်ကသတင်းစာရှင်းလင်းပွဲမှာဒီကနေ့သတိပေးပြောဆိုလိုက်ပါတယ
်ကျွန်တော်တက်မတော်အနေနဲ့တော့2020ပြည့်နှစ်မှာညီညာရေးလုပ်ငန်းစဉ်ကြီးပြီးမြောက်စေပြီးအတွက်တန်လေးတန်ချတာဖြစ်ပါတယ်ထပ်ပြီးတော့သတိပေးပြောကြားလိုတာကတော့
ဒီသတင်းနဲ့ပတ်သက်ပြီးတော့နောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်။နောက်ဒီရခိုင်တပ်မတော် AA ကိုတပ်မတော်ဘက်ကနေစစ်ဆင်ရေးလှုပ်ဆောင်နေတာကတော့ဒေါအောင်ဆန်းစုကြည်ရဲ့မှာကြချက်တပ်မတော်ရုံးရဲ့ညွှန်ကြားချက်အတိုင်းဆောင်ရွက်နေတာဆိုပြီးတော့တက်ကဒီသတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်တဲ့သတင်းကိုလည်းတင်ပြပေးဖို့ရှိပါတယ်။နောက်တရားလွှတ်တော်ရှေ့နေကြီးဦးကိုနီရဲ့အမှုမကြခင်မှာတော့အပိသက်အမိန့်ချမှတ်နိုင်တော့မယ့်အကြောင်းနဲ့အတူရိုဟင်ဂျာတွေကိုလူကုန်ကူးကဲ့သူထိုင်းရဲစခန်းကနေထွက်ပြေးလွမြောက်သွားတဲ့သတင်းပေးပို့ချက်တွေနဲ့အတူအပတ်စဉ်ကဏ္ဍတွေကိုလည်းနားဆင်ရဖို့ရှိပါတယ်။အခုအရင်ဆုံးကတော့တောက်ကြညရဲ့နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မုံတို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင
်။အမေရိကန်ဆွေးလုပ်ငန်းတွေဒီစည်းတစ်ပိုင်းရပ်ဆိုင်ထားတာ28ရက်ရှိလာပေမဲ့အဆုံးသတ်နိုင်မဲ့အလားအလာမတွေ့ရသလိုနိုင်ငံရေးတင်းမာမှုတွေလည်းလျော့ပါလာတာမျိုးမရှိသေးပါဘူး။နိုင်ငံရေးအရအားပြိုင်နေချိန်မှာပဲအောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီရဲ့မနေ့တုန်းကအာဖဂန်နဲ့ဘယ်ဂျီယံနိုင်ငံပရက်ဆန်မျိုးတွေကိုတွားရောက်မဲ့ခီးစဉ်တွေကိုသမ္မတဒေါ်နယ်ထရန့်ကဖြစ်လိုက်ပါတယ်။လူစားဆိုင်အစီအစဉ်ဖြစ်ရည်ညွှန်းပြောဆိုပြီးအစိုးရလုပ်ငန်းတချို့ရပ်ဆိုင်ထားတဲ့အချိန်မှာခီးစဉ်ကိုပြတ်ဖို့သမ္မတထံကစာတစောင်းလက်ခံရရှိခဲ့ပြီးနောက်မှာတော့ဒီမိုကရက်ပါတီကအောက်လွှတ်တော်ဥက္ကဋ္ဌနဲ့လွှတ်တော်ကိုယ်စားလေးလမ်းကလက်ပြန်ခဲ့ကြတာပါခီးစဉ်ရုတ်တရက်ဖြစ်လာရတဲ့အတွက်တုံ့ပြန်မှုတွေအမျိုးမျိုးထွက်ပေါ်ခဲ့ရမှာအောက်လွှတ်တော်ကလူနည်းစု Republican ခေါင်းဆောင် Kevin McCarthy ကတော့အစိုးရလုပ်ငန်းတွေရပ်ဆိုင်ထားတဲ့အချိန်မှာလွှတ်တော်ဥက္ကဋ္ဌတူအနေနဲ့ပြပခီးသွားတာမသင့်တော်တဲ့အကြောင်းပြောဆိုခဲ့ပါတယ်ဒီမိုကရက်အောက်လွှတ်တော်မှအတန်ရှစ်ကတော့စစ်ပစ်နေတဲ့ဒေသကိုပါတွားရောက်မဲ့လွှတ်တော်ဥက္ကဋ္ဌရဲ့ခီးစဉ်ကိုသမ္မတကဖြစ်ခဲ့တာတာဝန်မဲ့တဲ့လူရဲ့ဖြစ်တဲ့အကြောင်းဝေဖန်ပြောဆိုခဲ့ပါတယ်
။ရုရှားနိုင်ငံမော်စကိုမြို့တော်မှာ Trump Tower အဆောက်အဦဆောက်လုပ်ဖို့ကြိုးပမ်းခဲ့တာတွေကိုလွှတ်တော်မှာလိန်လေထွက်ဆိုဖို့အတွက်သမ္မတ Donald Trump ကသူ့ရဲ့ရှေ့နေကိုညွှန်ကြားခဲ့တဲ့အကြောင်းသတင်းတွေထွက်ပေါ်နေပါတယ်။သမ္မတနဲ့သူ့ရဲ့ရှေ့နေဟောင်း Michael Cohen တို့အကြောင်းဖော်ပြထားတဲ့သတင်းကိုတော့အမည်မဖော်လိုတဲ့ပြည်ထောင်စုအစိုးရတရားဥပဒေစိုးမိုးရေးအရာရှိနှစ်ယောက်ကိုကိုးကားပြီးတော့ BuzzFeed သတင်းဌာနကကြာတာရင်းတွေကဖော်ပြခဲ့ပါတယ်။ရုရှားနဲ့ပတ်သက်တာတွေကိုလွှတ်တော်မှာလိန်လေထွက်ဆိုဖို့သမ္မတကညွှန်ကြားခဲ့ကြောင်းအထူးစုံစမ်းစစ်ဆေးရေးမှူး Robert Mueller ကိုရှေ့နေကိုဝန်ကပြောခဲ့တယ်လို့လည်းကိုးကားရေးထားပါတယ်။သတင်းမှာကိုးကားဖော်ပြခဲ့သူလုံခြုံရေးအရာရှိနှစ်ဦးဟာအမှုကိုစုံစမ်းစစ်ဆေးရမှာပါဝင်သူတွေဖြစ်ကြောင်းလည်းသတင်းကဖော်ပြပါတယ်။ Trump နဲ့အတူရုရှားကဆောက်လုပ်ရေးစီမံကိန်းကိုကြီးကြပ်ဖို့တာဝန်ပေးထားတဲ့သမီးအီဗန်ကာနဲ့တားဖြစ်သူဒေါ်နယ်ဂျူနီယာတို့ကိုလည်းရှေ့နေကိုဝန်ကတိုးတက်မှုနောက်ဆုံးအခြေအနေအသေးစိတ်ကိုပုံမှန်အစီရင်ခံခဲ့ရတယ်လို့သတင်းကရေးပါတယ်။တစ်ချိန်တည်းမှာပဲရုရှားနဲ့ဆေးဆက်ညှိနှိုင်းနေတဲ့သတင်းအချက်အလက်တွေကိုလည်းရှေ့နေကိုဝန်ကအစီရင်ခံခဲ့ရတယ်လို့ဆိုပါတယ်။သမ္မတရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့ Trump ကတော့ရုရှားနဲ့အပေးအယူလုပ်တာဘာတစ်ခုမှမရှိဘူးလို့ညင်းဆန်နေပါတယ်။ရုရှားနဲ့ပတ်သက်ခဲ့တာတွေကိုလွှတ်တော်မှာကျွတ်တော်ရေးရကော်မတီရှေ့မှောက်မှာလိန်လေဖုံးဖိဖို့ကြိုးစားရတဲ့ဆွဆွဲချက်ဟာအကြီးအမားဆုံးဆွဆွဲချက်တစ်ခုဖြစ်တဲ့အတွက်မှန်မှန်မှန်ဆိုတာကိုဖော်ထုတ်နိုင်အောင်လိုတလိုဆောင်ရွက်သွားမှာဖြစ်ကြောင်းအောက်လွှတ်တော်ထောင်လိုင်းရေးကော်မတီဝင်ဒီမိုကရက်အမတ်အဒမ်ရှစ်ကတွစ်တာလူမှုကွန်ရက်ပေါ်မှာရေးသားခဲ့ပါတယ်
။ကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံမှာပြီးခဲ့တဲ့လတိုင်းကျင်းပခဲ့တဲ့သမ္မတရွေးကောက်ပွဲနောက်ဆုံးရလဒ်တွေကိုမကြီးညာသေးပဲဆိုင်းငံ့ထားဖို့အာဖရိကယူနီယံရဲ့တိုက်တွန်းချက်ကိုကွန်ဂိုအစိုးရကဖယ်ချလိုက်ပါတယ်။မယ်ရီပြန်လည်ရည်ထွက်ဖို့ရှောက်ထားချက်ကိုပေါ်စီဝင်ချေကဥပဒေဆိုင်ရာတရားရုံးကတိကျလွတ်လပ်မှုရှိရှိနဲ့စဉ်းစားနေတဲ့အကြောင်းတရားရုံးကဘာလို့တင်နေမလုပ်ဘူးတင်မှုဆိုတာကိုအစိုးရအနေနဲ့ရောအာဖရိကယူနီယံကပါပြောပိုင်ခွင့်မရှိကြောင်းလည်းအစိုးရပြောခွင့်ရသူကပ တုံ့ပြန်ခဲ့တာပါ။မဲမသမားမှုဆွဲချက်တွေနဲ့မဲကိုပြန်လဲရေးတွက်ဖို့ရွေးကောက်ပွဲမှာဒုတိယနေရာရထားတဲ့မာတင်ဖူယူလူရဲ့ချောက်လဲချက်ကိုတော့ခြေခံဥပဒေတရားရုံးကဒီနေ့မှအစောဆုံးထားပြီးဆုံးဖြတ်ချက်ချမှာဖြစ်ပါတယ်။ယူကော့ဘွန်နဲ့ပတ်သက်လို့အလင်းနဲ့တန်တရားဖြစ်စရာရှိနေတယ်ဆိုပြီးနောက်ဆုံးမဲရက်လက်တွေကိုဆိုင်းငံ့ထားဖို့မနေ့နောက်ပိုင်းမှာပဲအာဖရိကယူနီယံကကြေညာချက်ထုတ်ပြန်တိုက်တွန်းခဲ့တာပါ။ယူကော့ဘွန်မှာအတိုက်ခံသမ္မတလောင်းဖီလစ်ရှစ်စရီအနေနဲ့ရောင်းကြေညာထားရမယ်လေ။ရာထူးကထွက်မဲ့သမ္မတဂျိုးဆက်ကာဘီလာနဲ့အပေးယူလုပ်ခဲ့တယ်ဆိုပြီးဖာယူလူကတရားရုံးမှာတိုင်ကြားထားတာဖြစ်ပါတယ်။
ကိုလံဘီယာနိုင်ငံကရဲတင်နန်းကြောင့်တခုမှဂျာတာရင်းနေတုန်းကကုန်တင်ကားနဲ့အသေးခံပုံခွဲတိုက်ခိုက်ခဲ့လို့22ယောက်ထဲမှနေသေးဆုံးပြီးတော့68ယောက်ဒဏ်ရာရသွားပါတယ်။နိုင်ငံအနောက်ဘက်မှာလုံးမဲ့အစည်းအဝေးတခုကိုသမ္မတအိုင်ဗန်ဒူကေးဖျက်ပြီးတော့ဘိုဂတာမြို့တော်နားကပောက်ကွဲမှုဖြစ်ရာကိုတွားကြည့်ခဲ့ပါတယ်။လူငယ်လုံခြုံရေးတပ်ဖွဲ့ဝင်တွေကိုတိုက်ခိုက်တာတွေမဟုတ်ဘဲလူမှုအတိုင်းဝိုင်းတခုလုံးပေါ်တိုက်ခိုက်မှုဖြစ်တဲ့ဒါကြောင့်ဒီလိုအကြမ်းဖက်မှုလုပ်ရမျိုးအရေးယူမှဖြစ်မယ်လို့သမ္မတဒူကေးကပြောကြားခဲ့ပါတယ်။လက်တင်အမေရိကဆိုင်ရာအမေရိကန်လက်ထောက်နိုင်ငံသားရဲ့ဝင်ကြီးကင်ဘလီဘရီယာကလည်းတိုက်ခိုက်မှုကိုရှုံချခဲ့ပြီးတော့တေဆုံးဒဏ်ရာရသူတွေနဲ့သူတို့ရဲ့မိသားစုတွေအတွက်ဝမ်းနည်းကြောင်းပြောကြားခဲ့ပါတယ်။ဖောက်ခွဲရေးပစ္စည်းတွေအပြည့်တင်ထားတဲ့ကုန်တင်ကားကမြို့တော်တောင်ပိုင်းမှာရှိတဲ့ရဲတပ်နန်းကျောင်းဂိတ်ကိုအတင်းဝင်ပြီးတော့တိုက်ခိုက်ဖောက်ခွဲခဲ့တာပါ။ဘယ်အဖွဲ့ကမှတော့ဒီတိုက်ခိုက်မှုလုပ်တယ်လို့မပြောသေးပါဘူး။ဒါပေမဲ့အစိုးရနဲ့ငြိမ်းချမ်းရေးဆွေးနွေးမှုတွေရှေ့မဆက်နိုင်တဲ့ ELN ဆိုတဲ့သဘုံအဖွဲ့ကတော့ရဲတပ်ဖွဲ့အပေါ်တိုက်ခိုက်မှုတွေအခုနောက်ပိုင်းမှာတိုးလှုပ်လာနေပါတယ်။
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 1953ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင
်ဗီယိုအမေရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့တောက်ချနေညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်ဒီကိစ္စနဲ့ရှေ့တောင်အရှေ့နိုင်ငံများတင်အာဆီယံကကူညီဖို့ကြိုးပမ်းနေရတယ်ရှိပေမဲ့လက်တလောအခြေအနေတွေကြောင့်ဆိုင်းငံ့ထားတဲ့အကြောင်းထိုင်းနိုင်ငံကပြောဆိုလိုက်ပါတယ
် Everything now is being put on hold because of the ground situation in Myanmar once
ဒီကိစ္စနဲ့လက်ရှိအခြေအနေတွေရအားလုံးကိုဆိုင်းငံ့ထားတဲ့အကြောင်းနဲ့အခြေအနေတွေအားလုံးရှင်းရှင်းလင်းလင်းဖြစ်တဲ့အချိန်ရောက်ရင်တော့မြန်မာနိုင်ငံရဲ့ရခိုင်ပြည်နယ်မှာအာဆီယံရဲ့စူပေါင်းကြိုးပမ်းမှုတွေကိုအထင်ရှားတွေ့ရမှာဖြစ်တဲ့အကြောင်းထိုင်းနိုင်ငံရဲ့ဝန်ကြီးဒွန်ပရမွန်ဝီနန်ကပြောဆိုလိုက်တာပါအာဆီယံလက်ရအုပ်ထပ်ဖြစ်ပထမဆုံးချိန်အသင်းဝင်ဆင်နိုင်ငံကနိုင်ငံရဲ့ဝန်ကြီးတွေရဲ့ထိုင်းနိုင်ငံချင်းမဲ့မျိုးက၂ရက်ကြာအစည်းအဝေးဆုံးသက်ချိန်မှာကျင်းပတဲ့ဒင်းစာရှင်းလင်းပွဲတွင်မြန်မာနိုင်ငံကအခြေအနေနဲ့ပတ်သက်လို့အာဆီယံရဲ့ဆောင်ရွက်ချက်တွေကိုထိုင်းနိုင်ငံရဲ့ဝန်ကြီးကရှင်းလင်းပြောဆိုသွားတာဖြစ်ပါတယ်ဒီကိစ္စနဲ့အခြေအနေတွေကိုလေ့လာဆန်းစစ်ဖို့ဒီလ၁၂နှစ်နဲ့မှာအာဆီယံကိုယ်စားလှယ်ဖွဲ့တစ်ဖွဲ့မြန်မာနိုင်ငံကိုဆီလက်ဖို့စီစဉ်ခဲ့ပေမဲ့လက်နက်ကင်ပြုခတ်တွေတကြောပြန်ပေါ်ပေါက်နေချိန်မှာပဲအစီအစဉ်ကိုဆိုင်းငံ့ထားရတာပါမြန်မာနိုင်ငံအပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဦးကျော်တင်လက်တက်ရောက်ခဲ့တဲ့အာဆီယံနိုင်ငံခြားရေးဝန်ကြီးတွေရဲ့စီဝယ်ပြီးအလက်ကျအုပ်ထထိုင်းနိုင်ငံကထုတ်ပြန်တဲ့ကြေညာချက်မှာတော့ရခိုင်ပြည်နယ်အခြေအတဲအတွက်ရရှိဖြေရှာဖို့လိုအပ်ကြောင်းနဲ့ကုလသမဂ္ဂတွင်းရေးမှူးချုပ်ဟောင်းကိုဖီအန်နန်ဦးဆောင်တဲ့ရခိုင်ချန်ပေးကော်မရှင်ရဲ့အကြံပြုချက်တွေကိုအကောင့်ထဲဖော်ဖို့လည်းတိုက်တွန်းထားပါတယ်
။စင်ကာပူနိုင်ငံမှာအိမ်အကူမြန်မာမိန်းကလေးကိုနှိပ်စက်ခဲ့တဲ့ဇနီးမောင်နှံမှာအပြစ်ရှိတယ်လို့ခရိုင်တရားရုံးတစ်ခုကဒီကနေ့အမိန့်ချလိုက်ပါတယ်။အေအကူမတ်ဖြူဖြူမကိုရင်နွေးပူနဲ့ကိုကိုကိုလောင်းခိုင်းမှုအပါအဝင်ကိုထီးလက်ရောက်ကျူးလွန်မှုငားမှုအပြင်ဓာတုဆေးရည်နဲ့ကျန်းတိုက်ထားတဲ့အရေးတွေကိုအတင်းတောက်ခိုင်းမှုလို့နဲ့အသက်39နှစ်အရွယ်လင်ဒန်ဆေးရမအပြစ်ရှိတယ်လို့တရားရုံးကဆုံးဖြတ်ခဲ့ပါတယ်။သူ့ရဲ့ခင်မောအသက်44နှစ်အရွယ်လင်တွန်လန်းကိုလည်းကိုထီးလက်ရောက်ကျူးလွန်မှုတမှုနဲ့အပြစ်ရှိကြောင်းတွေ့ရှိပါတယ်။သူတို့ရဲ့နေအိမ်မှာကျူးလွန်ခဲ့မှုတွေကိုတရားရုံးမှစစ်ဆေးကြားနာခဲ့တာမှအလုရှင်ဆေးရကသူ့ကိုရင်နွေးဘူးနဲ့ကိုကိုကိုလောင်းချဖို့နှစ်ချိန်ခိုင်းခဲ့တယ်လို့မတ်ဖြူဖြူမာကထွက်ဆိုသွားခဲ့ပါတယ်။အနာကိုဆေးကမ်းပြပေးရမယ့်အစားအချွန်နဲ့လည်းကိုကိုကိုထိုးခိုင်းခဲ့တယ်လို့ပြောပါတယ်။ဒါနဲ့မကဒီကြမ်းတိုက်ထားတဲ့ရေကိုအတင်းတောက်ခိုင်းတာခေါင်းကိုကြမ်းပြင်းနဲ့စောင့်တာသပင်တွေအများကြီးကျွတ်သွားတဲ့အထိသပင်စောင့်ဆွဲတာမိုဘိုင်းလက်ကင်ဖုန်းနဲ့အချိန်ချင်းရိုက်တာတွေကိုလည်းလင်ဒက်ဆီယာကျွတ်လွန်ခဲ့ပါတယ်။သူ့ရဲ့ယောက်ျားကလည်းမတ်ဖြူဖြူမာကိုနှစ်ချိန်လက်သီးနဲ့ထိုးခဲ့ပါတယ်။လင်ဒန်နဲ့လင်းတို့ဟာနားလည်မှုရှိတဲ့အလုပ်ရှင်တွေအဖြစ်သူတို့ကိုသူတို့ပုံဖော်နေကြပေမဲ့လုံးဝအမှန်မဟုတ်ဘူးလို့တရားသူကြီးကဒီကနေ့အမိန့်ချစင်မှာပြောကြားခဲ့ပါတယ်။ Orchard Road လမ်းမကြီးပေါ်ကဒီ A New Me ဆိုတဲ့အလှပြင်ဆိုင်မှာမန်နေဂျာလုပ်နေတဲ့လင်ဒန်ဆီယာကမတ်ဖြူဖြူမာကိုသူ့ရဲ့အလုပ်ကိုခေါ်သွားရကအလုပ်သမားတယောက်ကအခြေအနေကိုရဲကိုအကြောင်းကြားခဲ့တာဖြစ်ပါတယ်။2016အောက်တိုဘာ15ရက်နေ့မှာသူတို့နေအိမ်ကိုရဲကဝင်ရှာပြီးတော့မတ်ဖြူဖြူမာကိုလည်းဆေးရ ုံပို့ခဲ့ပါတယ်။မဖြစ်ဖြစ်မှာဟာဆေးရုံမှာ6ရက်တက်ရောက်ပြီးတော့ကုသခဲ့ရပါတယ်။2016 February ကနေ October လအတွင်းအလုပ်လုပ်ခဲ့တဲ့လစာကိုလည်းမပေးတာကြောင့်စင်ကာပူပြည်သူ့အင်အားဦးကြီးဌာနကဝင်ရောက်ဖြေရှင်းလို့အဲ့ဒီနှစ် November လကျမှလကကိုအပြည့်ပြန်ရတယ်လို့အစိုးရရှင်းတွေကပြောပါတယ်။ဒီအမှုအတွက်ပြည်ထောင်ကိုတော့ February လ17ရက်နေ့မှာအမိန့်ချမှာဖြစ်ပါတယ်ရှင်။
American Donald Trump နဲ့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်းတို့နျူကလ িয়ার ရေးနောက်တစ်ချိန်ထိပ်သီးတွေ့ဆုံပြမယ်လို့မျှော်လင့်နေကြမှာပဲ American ထိပ်တန်းတန်တမန်နဲ့တွေ့ဆုံဖို့မြောက်ကိုရီးယားအရာရှိသူ Washington DC မှာရောက်နေပါတယ်မြောက်ကိုရီးယားကောင်ဆောင်ရဲ့ညာလယုံကင်ယုံချိုကတော့မနေ့နောက်ပိုင်းမှာပဲ Washington ကိုရောက်လာတာပါမြောက်ကိုရီးယားထိပ်တန်းအရာရှိဟာ American နိုင်ငံရဲ့ဝန်ကြီး Mike Pompeo နဲ့ဒီကနေ့တွေ့ဆုံဖို့ရှိသလို Donald Trump ကိုလည်းမြောက်ကိုရီးယားကောင်ဆောင်ကပေးဖို့တဲ့စာတစ်စောင်ကိုကိုယ်တိုင်ပေးအပ်ဖို့လည်းစီစဉ်ထားပါတယ်
2019ခုနှစ်အတွက်တခါတည်းဖြစ်မဲ့လက်ချက်တာကိုတနင်္ဂနွေနေ့မှာစောင့်ကြည့်မဲ့သူတွေစိတ်အားထက်သန်နေကြပါတယ်။ကဘာကြီးကဒီနေနဲ့လာကြရောက်သွားချိန်မှာအပြည့်အဝလက်ချက်တာမြင်ရမှာဖြစ်တဲ့အပြင်ကဘာဂျုံနဲ့အနီးဆုံးနေရာကိုလာရောက်သွားမှမို့လာကြီးကပိုကြီးပြီးတော့လင်းထိန်တောက်ပနေမှာဖြစ်ပါတယ်။စူပါမူးနဲ့အပြည့်အဝလက်ချက်တာပေါင်းသွားတာအပြင်လက်ချက်တဲ့အချိန်ကတနားရီလောက်ကြာမှမို့စူပါဘလတ်ဝူလ်ဖ်မူးလို့တင်စားပြောနေကြပါတယ်။တကယ်လို့ရာသီဥတုကြီးလင်းတာယာနေမယ်ဆိုရင်တော့လက်ချက်တာအစအဆုံးကိုမြောက်အမေရိကနဲ့တောင်အမေရိကတိုက်တို့အပြင် Greenland, Iceland, Ireland, Britain, Norway, Sweden, Portugal စတဲ့နိုင်ငံတွေကနေပြီးတော့မြင်ရမှာပါ။ဒါနဲ့မကဒီပြင်သစ်နဲ့ Spain နိုင်ငံတွေရဲ့ကမ်းရိုးတန်းဒေသတွေကလည်းလက်ချက်တာကိုတွေ့ရပါမယ်။ဒီတစ်ခေါက်လက်ချက်တာကိုတော့ Asia, Australia နဲ့ New Zealand တို့ဘက်ကမြင်ရမှာမဟုတ်ပါဘူးရှင်။
တောက်ကြညအတွက်နောက်ဆုံးတည်ထားတဲ့သတင်းတွေကိုကိုအောင်လွေဦးနဲ့မဆုမြတ်မွန်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဇက်တိုက်ဆိုသလိုပဲထိတ်တန်းရောက်သတင်းလွှာတွေကိုတင်ဆက်ပေးမှာပါ။တိုင်းရင်းသားလက်နက်ကိုင်အဖွဲ့ဒီအနေနဲ့တပ်မတော်ကနေထုတ်ပြန်ခဲ့တဲ့ပြစ်ခတ်တိုက်ခိုက်မှုရစဲရင်နဲ့ထာဝရငြိမ်းချမ်းရေးဆိုင်ရာထုတ်ပြန်ချက်ကိုလိုက်နာဖို့ဒီကနေ့ကျင်းပတဲ့နေပြည်တော်သတင်းစာရှင်းလင်းပွဲမှာတပ်မတော်သတင်းမှန်ပြန်ကြားရေးကော်မတီဥက္ကဋ္ဌကထပ်မံတတိပေးလိုက်ပါတယ်။တဆက်ထဲမှာပဲမြန်မာနိုင်ငံရဲ့ဖွံ့ဖြိုးတိုးတက်ရေးနဲ့ငြိမ်းချမ်းရေးအတွက် NCA လမ်းကြောင်းအတိုင်းဆောင်ရွက်ကြဖို့ကိုလည်းတိုက်တွန်းထားပါတယ်။သတင်းအပြည့်အစုံကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစော်ကသတင်းပေးပို့ထားပါတယ်။
ဟုတ်ကဲ့တောက်ကြနေနေခင်ပိုင်းမှာတက်မတော်သတင်းမှန်ပြန်ကြားရေးကော်မတီကရခိုင်ပြည်နယ်အတွင်းမှာဖြစ်ပွားနေတဲ့တိုက်ပွဲအခြေအနေတွေနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်အပေါ်တက်မတော်ရဲ့ရည်တည်ချက်သဘောထားတွေကိုသတင်းမီဒီယာတွေကိုရှင်းလင်းခဲ့ပါတယ်။ငြိမ်းချမ်းရေးလုပ်ငန်းစဉ်နဲ့ပတ်သက်ပြီးတက်မတော်သတင်းမှန်ပြန်ကြားရေးကော်မတီဥက္ကဋ္ဌဗိုလ်ချုပ်စိုးနိုင်ဦးကရှင်းလင်းရမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအနေနဲ့တက်မတော်ကဒီဇင်ဘာလ22ရက်နေ့ကထုတ်ပြန်ထားတဲ့အချက်တွေကိုလိုက်နာကြဖို့အခုလိုသတိပေးပြောကြားခဲ့ပါတယ
်။ကျွန်တော်တို့အပြစ်ခတ်ရစဲရေးညညာချက်ရဲ့အဓိကရွေးချက်ကတော့ဒီ EU တိုင်းသားလက်နက်ကိုင်အဖွဲ့တွေအနေနဲ့ငြိမ်းချမ်းရေးကိစ္စနဲ့ပတ်သက်ပြီးတော့လွတ်လွတ်လပ်လပ်အေးအေးဆေးဆေးငြိမ်းငြိမ်းချမ်းချမ်းနဲ့ဆွေးနွေးနိုင်မှုတွေလက်မှတ်ပေးထားခြင်းဖြစ်ပါတယ်။ကျွန်တော်တက်မတော်အနေနဲ့တော့2020ပြည်နှစ်မှာငြိမ်းချမ်းရေးလုပ်ငန်းစဉ်တွေပြီးမြောက်စေရည်အတွက်တနေ့တန်ချတာဖြစ်ပါတယ်။ထပ်ပြီးတော့သတိပေးပြောကြားလိုတာကတော့ကျွန်တော်အပိုက်9အပိုက်6အပိုက်9ပါဒီချက်တွေကိုတိုင်းဒေသနဲ့ဖွဲ့စည်းတွေနဲ့လေးစားလိုက်နာဖို့အတွက်သတိပေးပြောကြားလိုပါတယ
်။တမရော်ကထုတ်ပြန်တဲ့ပြစ်ခတ်တိုက်ခိုက်မှုရစဲရင်းနဲ့ထောက်ရငြိမ်းချမ်းရေးဆိုင်ရာထုတ်ပြန်ချက်အပိုက်9မှာတက်မတော်ကာကွယ်ရေးဦးစီးချုပ်ရဲ့ငြိမ်းချမ်းရေးမှုတွေဖြစ်တဲ့စာချုပ်အတိုင်းဂရုတည်ဖို့ငြိမ်းချမ်းရေးသဘောတူညီချက်တွေကိုအမျက်မထုတ်ဖို့ပြည်သူတွေကိုဝင်တို့ဝင်ဖို့မဖြစ်စေဖို့နဲ့တည်ဆဲဥပဒေကိုလိုက်နာဖို့ဆိုတာတွေပါဝင်ပြီးအပိုက်6နဲ့အပိုက်9မှာတော့တိုင်းသားလက်နက်ကိုင်အချင်းချင်းမတိုက်ခိုက်ရေးပြည်သူ့အပေါ်အနိုင်ကျင့်ရေးနဲ့အုတ်ချိုရေးရန်တွေကလမ်းပန်းဆက်သွယ်ရေးနဲ့ပြည်သူတွေကိုမထိခိုက်စေရေးဆိုတာတွေပါဝင်တာဖြစ်ပါတယ်ကျမတော်ရဲ့ငြိမ်းချမ်းရေးဆိုင်ရာကြေညာချက်ထုတ်ပြန်ပြီးနောက်မှာစစ်တိုင်းဒေသကြီး၅တိုင်းနယ်မြေအတွင်းမှာကျမတော်နဲ့တိုက်ပွဲတစ်ချိန်သာဖြစ်ခဲ့ကြောင်းတိုင်းသားလက်နက်ကိုင်အဖွဲ့အချင်းချင်းတိုက်ခိုက်တာတွေရှိတယ်လို့လူသစ်စုဆောင်တာအရက်သားတွေကိုဖမ်းဆီးတာစစ်ကြီးကောက်တာတွေရှိခဲ့ကြောင်းနဲ့ဘဲဖွဲ့စည်းတွေကဆောင်ရွက်ခဲ့ကြောင်းကိုစည်ရင်းနဲ့တကွထောက်ပြပြောဆိုထားပါတယ်လက်ရှိမြန်မာနိုင်ငံတိုးတက်ရေးနဲ့ငြိမ်းချမ်းရေးအတွက်ဆောင်ရွက်ရမယ့်နည်းလမ်းတွေနဲ့ပတ်သက်လို့လေဗိုလ်ချုပ်စိုးနိုင်ဦးကအခုလိုပြောဆိုထားပါတယ်
။ကျွန်တော်နိုင်ငံရဲ့လက်ရှိအခြေအနေကိုကြည့်လို့ရှိရင်တိုင်းပြည်ဖွံ့ဖြိုးရေးတိုးတက်ရေးအတွက်ကျွန်တော်ပြည်တွင်းငြိမ်းချမ်းမှုရရှိရာအရေးကြီးဆုံးအချက်ဖြစ်ပါတယ်။ဒီဖြစ်ပေါ်နေတဲ့ပြဿနာတွေကအယူဝါဒရေးရာကွဲပြားမှုနဲ့လူမျိုးစွဲရာဖြစ်ပေါ်လာတဲ့တန်လျာဖြစ်မှုတွေကိုဖျောက်ဖျက်ရန်အတွက်ကျွန်တော်တို့တရားဥပဒေပေါင်းတွန်းလာပြီးဆောင်ရွက်ရမှာဖြစ်ပါတယ်။လက်နက်ကိုင်လမ်းစဉ်နဲ့ဆောင်ရွက်လို့မရပါဘူး။ဒီလိုဆောင်ရွက်ဖို့အတွက်လွတ်တော်အဆင့်ဆင့်မှာဆွေးနွေးပါလို့ရပါတယ်။ဒီလိုဆွေးနွေးနိုင်မှုအတွက်လည်းကျွန်တော်တို့ဒီတိုင်းသားလက်နက်ကိုင်ဖွဲ့စည်းတွေအတွက် NCA ကျွန်တော်ရေးဆွဲထားဖြစ်ပါတယ်။ဒီ NCA လမ်းကြောင်းအတိုင်း ကျွန်တော်တို့ဆွေးနွေးပြီးကမှပြည်တော်သူသဘောတူစာချုပ်ထုတ်ဆိုနိုင်ရည်တည်အောင်ဆောင်ရွက်သွားမှာဖြစ်ပါတ
ယ်။ကမ်ရော့ဘက်ကတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးဆိုင်ရာသဘောတူစာချုပ် NCA လက်မှတ်ရေးထိုးထားတဲ့အဖွဲ့တွေနဲ့တာမကလက်မှတ်မထိုးသေးတဲ့အဖွဲ့တွေနဲ့ပါဆွေးနွေးသွားမှာဖြစ်ကြောင်းထုတ်ပြန်ချက်မှာဖော်ပြထားတာဖြစ်ပါတယ်။လောလောဆယ်မှာ NCA လက်မှတ်ရေးထိုးထားတဲ့အဖွဲ့တွေနဲ့တရားဝင်ဆွေးနွေးတာတွေရပ်ဆိုင်းနေပြီးဒီလတွေအတွင်းမှာပြည်တော်စုငြိမ်းချမ်းရေးညီလာခံပြန်လည်စတင်နိုင်ဖို့အတွက်အစိုးရဘက်ကပြင်ဆင်ဆောင်ရွက်တာတွေရှိနေတယ်လို့ငြိမ်းချမ်းရေးကော်မရှင်အနေနဲ့လည်း NCA လက်မှတ်မထိုးသေးတဲ့အဖွဲ့တွေနဲ့ဆက်လက်ဆွေးနွေးနိုင်ဖို့ပြင်ဆင်တာတွေရှိနေပါတယ်
ကိုမိုးစောပါရှင်တဆက်သေးပါပဲအဲ့ဒီသတင်းစာရှင်းလင်းပွဲမှာရခိုင်ကိုမြန်မာစစ်တပ်ဘက်ကဝင်ပြီးတော့တိုက်တာကဘာကြောင့်လဲဆိုတဲ့အကြောင်းကိုဖြည့်ရှင်းပြကြတဲ့အကြောင်းကိုလည်းဆက်ပြီးတင်ပြပေးခြင်းပါတယ်ရခိုင်တပ်မတော် AA ကိုစစ်ဆင်ရေးလှုပ်ဆောင်ရတာကတော့နိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်ဒေါင်းဆန်းစုကြည်ရဲ့မှာကြားချက်တမရရုပ်ရဲ့ညွှန်ကြားချက်အတိုင်းလှုပ်ဆောင်တာဖြစ်တယ်လို့တမရဘက်ကပြောဆိုလိုက်ပါတယ်။ဒီအပြင်လက်ရှိတိုက်ပွဲတွေကိုရပ်တန့်နိုင်မှုအတွက်ကတော့ရခိုင်တမရရဲ့လှုပ်ဆောင်ချက်တွေအပေါ်မှာသာမှုတည်တယ်လို့တမရကပြောဆိုလိုက်ပြီးတော့ရခိုင်တမရဘက်ကနေတောင်းဆိုထားတဲ့ကိုပိုင်အုပ်ချုပ်ခွင့်တောင်းဆိုချက်ကိုတော့တမရဘက်ကလုံးဝလက်မခံကြောင်းပြောဆိုလိုက်ပါတယ်။သတင်းအပြည့်အစုံကိုတော့ VOA သတင်းတောက်မမေခသတင်းပေးပို့ထားပါတယ်
။ဒီကနေ့နေပြီးတော့စစ်သမိုင်းပြတိုင်းမှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာတမရဘက်ကအခုလိုပြောဆိုလိုက်တာဖြစ်ပါတယ်။လက်ရှိရခိုင်ပြည်နယ်မှာဖြစ်ပွားနေတဲ့တိုက်ပွဲအခြေအနေနဲ့ပတ်သက်လို့ရှင်းလင်းပြောဆိုတဲ့ဒီသတင်းစာရှင်းလင်းပွဲမှာတမရသတင်းမှန်ပြန်ကြားရေးကော်မတီဒုဥက္ကဋ္ဌဗိုလ်ချုပ်ထွန်းထွန်းညီက
တမနာရုံးရဲ့ညွှန်ကြားချက်အတိုင်းဒီဇန်နဝါရီလ4ရက်နေ့နောက်ပိုင်းမှာကျွန်တော်တောင်းကျမ်းလူနေနေရေးစစ်စင်ရေးတွေဆက်လက်ဆောင်ရွက်ခဲ့ရမှာဇန်နဝါရီလ5ရက်နေ့ကနေပြီးတော့ဒီပြီးခဲ့တဲ့16ရက်နေ့ထိပေါ့ထိတွေ့တိုက်ပွဲကျွန်တော်8ကြိမ်နောက်ပိုင်းတစ်ဆင့်5ကြိမ်ဖြစ်ပွားခဲ့ပါတယ်။အေးဂျမ်းဖက်ကောင်းကျန်းသူဒီကနေပြီးတော့ကျွန်တော်အလောင်း73လောင်းရရှိပြီးတော့မိဘမှာရရှိတီချို့ကြဆုံးခံရရရှိခဲ့ပါတယ်
။လက်ရှိမှာတော့ပြီးခဲ့တဲ့ဒီဇင်ဘာ21ရက်နေ့ကတဖက်သက်အပြစ်ရဲ့လှုပ်ဆောင်ပေးခဲ့ပြီးဖြစ်ပေမဲ့ဒီလိုလှုပ်ဆောင်တာမှာတက်မတော်ဘက်ကလက်ရှိအေးအေးနဲ့တိုက်ပွဲတွေဖြစ်နေတဲ့အနောက်ပိုင်းတိုင်းစစ်ဌာနချုပ်မပါဝင်တဲ့အပေါ်ဝေဖန်မှုတွေရှိနေခဲ့ပါတယ်။ဒီအပေါ်မှာဗိုလ်ချုပ်ထွန်းထွန်းညီပြောသွားတဲ့အကြောင်းပြချက်တွေထဲမှာတော့ ARSA အဖွဲ့ကဝင်တိုက်ထားမှုတာနောက်ထပ်တိုက်ခိုက်နိုင်ခြင်းသတင်းတွေရနေတာအပြင
်ငင်းငင်းကြီးနဲ့ပတ်သက်တဲ့အဖွဲ့အစည်းတွေနဲ့ငင်းငင်းကြီးနဲ့ပတ်သက်တဲ့ခုနပြောတဲ့အခြေအနေတွေအားလုံးဟာခုနကျွန်တော်တို့ကြီးညာချက်မှာပါတဲ့နင်းမြေတွေပဲဖြစ်ပါတယ်။အဲဒီကျွန်တော်တို့ရခိုင်ဒေသနဲ့မဆိုင်ဘူးလို့ကျွန်တော်အနေနဲ့ပြောချင်ပါတယ်။
AA အဖွဲ့စစ်ဦးစီးချုပ်ဗိုလ်ချုပ်ထွန်းမြတ်နိုင်ကရခိုင်ပြည်နယ်ကို Confederation အစ်စ်အတန်းလူချင်းနယ်လို့ဆက်သွယ်မေးမြန်းခံတစ်ခုမှပြောဆိုထားမှုပါတယ်။ဒါနဲ့ပတ်သက်ပြီးတက်မတော်ရဲ့သဘောထားကိုတက်မတော်တည်အမှန်ပြန်ကြားရေးကော်မတီဥက္ကဋ္ဌဗိုလ်ချုပ်စိုးနိုင်ဦးကအခုလိုတုံ့ပြန်ပြောဆိုလိုက်ပါတယ်
။ကျွန်တော်တို့နိုင်ငံတော်အစုအရောပြည်သူရောကျွန်တော်တို့တွားနေတာကဒီမိုကရေစီနဲ့ဖက်ဒရယ်စနစ်ကိုခြေခံတဲ့ပြည်တော်စု Confederation မဟုတ်ပါဘူး။ဒါဆိုရင်သူရဲ့ယူဆသည်ကျွန်တော်တို့နိုင်ငံတော်အစုအရောတက်မတော်ရောပြည်သူရောဟဟသွားမယ်ဆိုရင်လမ်းကြောင်းနဲ့သူသွားမယ်ဆိုရင်လမ်းကြောင်းကတခြားသူဖြစ်နေပ
ါနိုင်ငံတော်နဲ့နိုင်ငံတော်အကျိုးအတွက်သတင်းမီဒီယာတွေအနေနဲ့သတင်းတွေဖော်ပြတာမှာမလိုလားအပ်ဖိနေအခြေအနေတွေကိုပုံမှုရှုပ်ထွေးစေနိုင်တဲ့အကြောင်းအရာတွေကိုတေချာစုံစမ်းအတည်ပြုပြီးမှသာရေးသားပေးဖို့တက်မတော်ဘက်ကတောင်းဆိုလိုက်ပြီးလက်ရှိအေးအေးနဲ့တက်မတော်ကြားမှာ2015ခုနှစ်မှသာတိုက်ပွဲတွေစတင်ဖြစ်ပွားခဲ့တာဖြစ်ပြီး2015မှာ15ကြိမ်ထိတွေ့မှုရှိခဲ့တာ2016ခုနှစ်မှာတော့16ကြိမ်ထိတွေ့ခဲ့ပြီးမိုင်းပေါက်ကွဲမှု10ကြိမ်ရှိခဲ့တယ်လို့တက်မတော်ဘက်ကဆိုပါတယ်ရှင်
မမေခသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့အကြိမ်တရားကြောအထိစစ်ဆေးနေပြီဖြစ်တဲ့လောက်ကျန်တက်ဖြတ်ခံရတဲ့ဥကိုနီရဲ့အမှုတရားရုံးမှာနောက်ဆုံးစစ်ဆေးနေတဲ့အခြေအနေကိုကြည့်ကြရအောင်ပါရန်ကုန်အပြည်ပြည်ဆိုင်ရာလေစိတ်မှာလောက်ကျန်တက်ဖြတ်ခံခဲ့ရတဲ့တရားလွတ်တော်ရှင်နေဥကိုနီရဲ့အမှုကတော့လာမဲ့သတင်းပတ်ရုံးချိန်မှာနှစ်ဖက်ရှေ့လင်းနေရှောက်လဲချက်ပေးပြီးတော့မကြခင်မှာပဲအပိတက်အမိန့်ချမှတ်နိုင်မယ်လို့ရှင်နေတွေကပြောပါတယ်အကြောင်းပြေဆုံးကိုတော့ VOA မြန်မာပိုင်းရဲ့သတင်းတော်ကိုထက်အောင်ခန့်ကရန်ကုန်ကနေသတင်းပေးပို့ထားပါတယ
်ရန်ကုန်ပြည်ပဆိုင်ရာလေစိတ်မှာတရားလွတ်တော်ရှင်နေဥက္ကဋ္ဌကိုလောက်ကျန်တက်ဖြတ်ခံရတာနဲ့ပတ်သက်ပြီးရုံထုတ်စစ်ဆေးတာဒီကနေ့ဆိုရင်တရားနှစ်ကြိမ်မြောက်ရှိပါပြီဒီကနေ့တရားခွင်မှာတော့ကြံရှိရတဲ့ခံများတက်တည်နေဦးဟာလာရောက်ခဲ့ခြင်းမရှိလို့တက်တည်တွေကိုတရားရုံးကပယ်ချလိုက်ပါတယ်ပယ်ချလိုက်တဲ့အတွက်တက်တည်တွေအားလုံးစစ်ဆေးသွားပြီးဖြစ်တဲ့အတွက်လာမဲ့ပန်ရုံချိန်မှာနှစ်ဖက်ရှိနေတဲ့အပိသက်လျှောက်လဲချက်ပေးပြီးမကြခင်မှာအပိသက်အမိန့်တွေချမှတ်သွားတော့မှလည်းဖြစ်ပါတယ်အမှုနဲ့ပတ်သက်လို့ဥက္ကိုနီရဲ့အကျိုးဆောင်တရားလွတ်တော်ရှင်နေဦးနေလာက VOE ကိုခုလိုပြောပါတယ်
။ရေမူကြီးကလည်းပဲမလာရောက်နိုင်ဘူးလို့ကြောက်ကြတဲ့အတွက်ကြောင့်သက်တည်ရဲ့ဒီရဲဝါလူသက်တည်အားလုံးကိုပယ်ခဲ့တယ်။အဲ့ တော့ကျွန်တော်တို့ဒီခံပဲဟိုသတိစစ်စစ်ကျင်းရပြီဟာပြီးတဲ့အခါကျတော့ဒါပဲယုံကြည်ရတရေနေ့မှာဆော်ရီကျေးဇူးချေထူတာလေကျွန်တော်တို့နှစ်ဖက်စပီးတ်ဆော်ရီကျေးကြနာပါနောက်ဆုံးလုံးလုံးကြီးရနောက်ဆုံးတစ်ဆင့်ဖြစ်တဲ့ပြမှုပဲဟိုဆော်ရီလုံးပဲကျွန်တော်ကြံပါတော့တယ်စပီးတ်ဆော်ရီကျေးကြနာပြီးလို့ရှိရင်တရားရုံးကနေတော့နောက်ဆုံးဒီတဲ့ပြတဲ့ဘယ်လောက်ချမှတ်မလဲအပြစ်ပေးမလဲအဆရှိတဲ့သမိကိုနောက်ဆုံးချမှတ်ပေးအမိတခုပဲကြံပါတော့မယ
်ဒီကနေ့မှမလာရောက်တဲ့လေစိတ်ရဲမှုကြီးဝင်းမင်းသိန်းဟာအရေးကြီးတဲ့တရားခံများတက်တည်မဟုတ်ဘူးလို့လည်းဆိုပါတယ်ဒီမှမှာတော့တရားလူပြတက်တည်အယောက်80 training ခဲ့ပြီး82ယောက်ကိုစစ်ဆေးခဲ့ပြီးဆွဆွဲခံသူတွေဘက်ကတရားခံများတက်တည်82ယောက်တင်သွင်းခဲ့ပြီးတဲ့နောက်မှာနောက်ဆုံးကြံရှိတဲ့တရားခံများတက်တည်3ယောက်မှာတော့မနေ့ကတရားခံများတက်တည်တူဖြစ်တဲ့လုတ်ကြံတက်ဖြတ်ခံရတာမှာဆွဆွဲခံရတဲ့ဇီယာပြူရဲ့ဇနီးဖြစ်သူကိုစစ်ဆေးခဲ့တာဖြစ်ပါတယ်စစ်ဆေးခဲ့တဲ့အမှုတစ်ခုလုံးရဲ့အခြေအနေနဲ့ပတ်သက်လို့ဦးနေလာကအခုလိုပဲရှင်းပြပါတယ
်ဒီပြုတ်ကျွတ်နဲ့နေအောင်မရောက်ရှိဘူးလို့လည်းပြောဆိုနိုင်အောင်အပြည့်ရခပြီးကျွလုံးရပါမပါဝင်ဘူးလို့လည်းမပြောနိုင်ဘူးသူတို့ကစိတ်ဓာတ်ရတာကောင်းပုံကြောင့်ပဲသက်တည်ခဲ့တာကြီးတော့တွေ့ရကျွန်တော်တို့ကအခုသူတို့အတင်းနဲ့ဆွေးကြတာစီဦးကျယ်ရဲ့နဲ့လူတန်းဖို့နဲ့ဆွေးကြနေတာသူတို့စိတ်ဓာတ်ရတာကိုကျွန်တော်ဆင်းရဲနေတာမဟုတ်ဘူးအကြောင်းမို့လို့ကျွန်တော်တို့ကပြောမှာဆိုလို့ရှိရင်တော့ကျွန်တော်တို့ဒီအခုတစ်ခုလုံးမှာကျွန်တော်တို့ဒီဆွေးဆီးချက်တွေကသက်တည်ထွက်ဆိုချက်တွေထောက်ထားဆရာဆရာတွေဗီဒီယိုဖိုင်တွေတယ်လီဖုန်းမှတ်တမ်းတွေရပြောမှာစီရေးခံရပြီးကျွလုံးနဲ့ဆိုတဲ့အချက်ကကျွန်တော်တို့ကခိုင်မာတက်တည်ပြပြီးဖြစ်တယ်လို့ပဲကျွန်တော်ပြောချင်ပါ
ပြည်ပခီးစဉ်ကပြန်လာတဲ့ဥက္ကဋ္ဌကို2018ခုနှစ်ဇန်နဝါရီ29ရက်လူမြင်ကွင်းဖြစ်တဲ့ရန်ကုန်ပြည်ပဆိုင်ရာလေးစိတ်မှာဥကောင်းကိုတနက်နေ့တည်ပြီးလှုပ်ကြံတက်ဖြတ်ခံရတာဖြစ်ပါတယ်တနက်နေ့ပြည်သူကြည်လင်းပါဝင်အောင်ဝင်းစော်အောင်ဝင်းထွန်းနဲ့ဇေယျပြို့တို့ကိုတင်ကူးကြံရဲ့ချက်ပုံမှန်302/1ခလက်နက်ပုံမှန်19ကာကြီးစတို့အပြင်ထွက်ပြေးတရခံကိုအားပေးကူညီမှုပုံမှန်112တို့နဲ့ဆွဲချက်တင်ထားတာဖြစ်ပါတယ်။ဒါပေမဲ့အမှုမှာပူပေါင်းကြံစီသူလို့ယူဆရတဲ့အောင်ဝင်းခိုင်ကတော့နှစ်နှစ်ပြည့်တော့မဲ့အချိန်ထိလွတ်မြောက်နေစေဖြစ်ပါတယ်ခင်ဗျာ
။ကိုထအောင်ခန့်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ဒီရိုဟင်ညာမွတ်စလင်တွေကိုလူကုန်ကူးခဲ့သူထိုင်းရဲစခန်းကနေထွက်ပြေးလွတ်မြောက်သွားတဲ့သတင်းပေးပို့ချက်ကိုတင်ပြပေးကြပါမယ်။လူကုန်ကူးမှုတန်တရားနဲ့ထိုင်းရဲတပ်ဖွဲ့ကဖမ်းဆီးထားသူမြန်မာနိုင်ငံသားတဦးဟာဇန်နဝါရီလ18ရက်နေ့မနက်ပိုင်းတုန်းကသူ့ကိုချုံနောင်ထားရာရဲအချုပ်ခန်းကနေထွက်ပြေးလွတ်မြောက်သွားတဲ့အတွက်ထိုင်းအာဏာပိုင်တွေအပြင်းအထန်လိုက်ရှာနေကြပါတယ်။မြန်မာနိုင်ငံကရခိုင်နဲ့ရိုဟင်ဂျာတွေကိုလူကုန်ကူးခဲ့တယ်ဆိုတဲ့တန်တရားနဲ့ဒီနှစ်ဇန်နဝါရီလဇန်ကလေးကသူ့ကိုဖမ်းဆီးထားတာပါ။အကြောင်းပြေဆုံးကိုတော့ VOA ထိုင်းခြေဆိုင်သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်။
ထိုင်းနိုင်ငံတောင်ပိုင်းစုံခလာခရိုင်ဘန်ကလန်ရဲအချုပ်ခန်းကနေ18ရက်နေ့မနေ့တနားရီမထိုးခင်အစောပိုင်းကထွက်ပြေးသွားခဲ့တဲ့အသက်28နှစ်အရွယ်မြန်မာနိုင်ငံသားဇော်ဝင်းဟာရခိုင်နဲ့ရိုဟင်ဂျာမွတ်စလင်14ဦးကိုထိုင်းတောင်ပိုင်းကိုပို့ခဲ့တဲ့တရားမဝင်လူကုန်ကူးမှုမှာအဓိကတရားခံဖြစ်ထိုင်းအနာပိုင်းတွေကဆွဆွဲပြီးဖမ်းဆီးထားတာပါရခိုင်ပြည်နယ်အတွင်းကရခိုင်နဲ့ရိုဟင်ဂျာမွတ်စလင်14ဦးဟာမလေးရှားကိုသွားဖို့အတွက်ဆုံးကလာခရိုင်အတွင်းကရာဘာတောထဲမှာတထောင်နာစောင့်နေတော့မှာပဲဇန်နဝါရီလ1ရက်နေ့မှာထိုင်းရဲတပ်ဖွဲ့ကဖမ်းမိခဲ့တာပါထိုင်းရဲတပ်ဖွဲ့ရဲ့စစ်ဆေးချက်အရအခုထွက်ပြေးသွားတဲ့တရခန်ဟာအခကျင်းငွေယူပြီးလူကုန်ကူးသူအဖြစ်သိရှိခဲ့ရပြီးတဲ့နောက်မှာတော့ဘန်ကောက်မြို့မှာသူ့ကိုဖမ်းမိခဲ့တာဖြစ်ပါတယ်ဒီနောက်မှာတော့ဘန်ကောက်အာဏာပိုင်တွေကဆုံးကလာခရိုင်ဘန်ကလန်ရဲအချုပ်ခန်းကိုပို့ခဲ့ပြီးတဲ့နောက်အခုထွက်ပြေးလွတ်မြောက်သွားခဲ့တာဖြစ်ပါတယ်ဆုံးကလာခရိုင်အမှတ်9ဒေသဘက်ကလန်ဒွိစခန်းမူဝီရိယကွန်ကတော့လုံချုံရင်အင်အား100လောက်နဲ့ဇော်ဝင်းကိုလိုက်လံရှာဖွေနေတဲ့အကြောင်းအခုလိုပြောပါတယ်ဖျက်ပြေးသွားတဲ့တရခန်ဇော်ဝင်းကိုဖမ်းမိနိုင်ဖို့အမှတ်9ဒေသစစ်တပ်နဲ့ရဲတပ်ဖွဲ့ဝင်အင်အား100လောက်ဟာပိုက်စိတ်တိုက်ရှာဖွေဖမ်းဆီးနေပါတယ်ဇန်နဝါရီလ18ရက်နေ့မှာတော့ဖျက်ပြေးတဲ့ရဲစခန်းနဲ့10ကီလိုမီတာအကွာကျေးရွာအုပ်စု15အတွင်းကလမ်းမတွေကိုအာဏာပိုင်တွေကပိတ်ဆို့ရှာဖွေနေပြီဖြစ်ပါတယ်လူကုန်ကူးမှုမှာအဓိကတရားခံဖြစ်ဖမ်းထားတဲ့ဇော်ဝင်းဟာဒီကနေ့မနက်ပိုင်းကဖုန်ကြီးကျောင်းတစ်ခုအတွင်းမှာဝင်ရောက်ခဲ့ပြီးပြန်ထွက်သွားခဲ့တယ်ဆိုတဲ့အကြောင်းကျေးရွာသားတွေကသတင်းပေးခဲ့တာကြောင့်တရားခံပုန်းခိုနေနိုင်တဲ့ရာဘာတောကိုရဲနဲ့စစ်တပ်အင်အားတရားကျော်ကဝိုင်းထားပြီးဆက်လက်ရှာဖွေနေစေဖြစ်ပါတယ်ထိုင်းတောင်ပိုင်းကနေထိုင်းမလေးနယ်စပ်အထိလူကုန်ကူးသူတွေပို့ဆောင်ခဲ့တဲ့မြန်မာနိုင်ငံသား1000ခန့်ကိုထိုင်းအနာပိုင်တွေက2018ခုနှစ်ထဲမှာဖမ်းဆီးနိုင်ခဲ့ပြီးအဲ့ဒီထဲမှာရခိုင်ပြည်နယ်ကနေလာတဲ့ရိုဟင်ဂျာမွတ်စလင်တွေလည်းပါဝင်ပါတယ်အခုထွက်ပြေးနေတဲ့လူကုန်ကူးသူတရားခံအဖြစ်စ စစ်ဆေးခံနေရသူကတော့2019ခုနှစ်စံပိုင်းမှာရာဘာတော်တွင်ဖမ်းမိခဲ့တဲ့ရိုဟင်ဂျာမွတ်စလင်တွေကိုလူကုန်ကူးခဲ့တဲ့တရားခံတဦးဖြစ်တယ်လို့လည်းထိုင်းအနာပိုင်းတွေကပြောဆိုထားပါတယ်ရှင်
။ထိုင်းခြေဆိုင် VOA သတင်းတော်မဲအေးမှသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့လူခွေအဖွဲ့ HRW ရဲ့ကမ္ဘာတဝန်းက2018ခုနှစ်အတွင်းလူခွေရဲ့အခြေအနေတွေကိုစူးစီးတင်ပြထားတဲ့အစီရင်ခံစာသတင်းကိုတင်ဆက်ပေးကြပါမယ်။ကမ္ဘာတဝန်းကပြည်သူတွေဟာအာဏာရှင်တွေရဲ့မတရားဖိနှိပ်မှုတွေကိုထိတ်တိုက်ရင်ဆိုင်လာကြသလိုလက်ခံနိုင်စရာမရှိတဲ့အများကြိုက်ဝါဒီတွေကိုလည်းတိုးလှန်လာနေကြတယ်လို့လူခွေစောင့်ကြည့်ရေးအဖွဲ့ HRW ကပြောဆိုလိုက်ပါတယ်။2018ခုနှစ်အတွင်းမှာအနောက်ဒီမိုကရေစီနိုင်ငံတွေမှာအာဏာရှင်ဆန်ဆန်လှုပ်ဆောင်နေတာတွေအပေါ်အတိုက်ခံလုပ်တာတွေပိုတိုးလာသလိုအစင်လာအဖျင်တင်းကျပ်စွာအုပ်ချုပ်တဲ့အစိုးရတွေရှိတဲ့နိုင်ငံတွေမှာလည်းအတိုက်ခံလုပ်မှုတွေတိုးလာနေတယ်လို့ HRW အဖွဲ့ရဲ့2018နှစ်စဉ်အစီရင်ခံစာမှာဖော်ပြလိုက်ပါတယ်။ဒါ့အပြင်အတိုက်ခံအဖွဲ့တွေဟာတခြားနိုင်ငံတွေကလူတွေရဲ့အခွင့်အရေးတွေကိုအကူအညီပေးနိုင်မှုအတွက်ကိုလည်းမကြာခဏအစီအစဉ်ပေးခဲ့ကြပါတယ်။ VOA သတင်းတောက်ဇလန်တီကာဟုတ်ရဲ့သတင်းဆောင်မကိုတော့ကိုရနိုင်ပြောပြပေးပါရှင
်။ဆူရနိုင်ငံကဆန္ဒပြသူရာပေါင်းများစွာဟာပြီးခဲ့တဲ့ခြားသပရိနေကတော့ခါတူးမျိုးတော်မှာရှိတဲ့သမရနန်းနာကိုချီတက်ဆန္ဒပြခဲ့ကြပြီးတော့လော်လော်ရေးညီညာရေးနဲ့တရားမျှတရေးကြွေးကြော်သံတွေကိုအော်ဟစ်ပြီးတော့သမရအိုမာအယ်ဘရှာယာရုကနေနှုတ်ထွက်ပေးဖို့ကိုတောင်းဆိုခဲ့ကြပါတယ်။သမရအယ်ဘရှာဟာ1989ခုနှစ်မှာအာနာသိမ်းယူခဲ့ပြီးအဲ့ဒီချိန်ကလေးကတိုင်းပြည်ကိုအာနာရှင်ဆန်ဆန်အုပ်ချုပ်ခဲ့တာဖြစ်ပါတယ်။ Kenneth Roth ဟာလူခွင့်ဆောင်ကြီးအဖွဲ့ HRW ကတာဝန်ရှိသူတစ်ဦးဖြစ်ပါတယ်
။ If you're an autocrat, it's very convenient to violate human rights. It's the way you stay in power.
ဘာလို့မှကြီးမယ်ဆိုလို့ရှိရင်အာနာရှင်ဆန်ဆန်အုပ်ချုပ်မှုတွေကိုပြည်သူလူထုကပြန်ပြီးတော့တွန်းလှန်ခဲ့တာတွေတွေ့ရပါလိမ့်မယ်။အမေရိကန်ပြည်ထောင်စုအပါအဝင်မှာ
မလေးရှားနဲ့မော်ဒိုက်နိုင်ငံတွေမှာရှိတဲ့မဲဆနာရှင်ပြည်သူတွေဟာလည်းသူတို့စီကအောက်ရီလိုက်စားတဲ့ဝန်ကြီးချုပ်တွေကိုဖြုတ်ချခဲ့ကြပြီးတော့အာမေးနီးယားနိုင်ငံမှာဆိုရင်လည်းအောက်ရီလိုက်စားမှုနဲ့ပတ်သက်ပြီးတော့အကြီးအကျယ်ဆန္ဒပြခဲ့တာကြောင့်ဝန်ကြီးချုပ်ယာရုကနေဆင်းပေးခဲ့ရပါတယ်။ဒါ့အပြင်အီသီယိုးပီးယားနိုင်ငံမှာဆိုရင်လည်းနှစ်ပေါင်းများစွာလူခွင့်ချိုးဖောက်ပြီးတော့ဖိနှိပ်လာတဲ့အစိုးရကိုပြည်ပြင်ပြောင်းလဲလိုလားတဲ့ဝန်ကြီးချုပ်နဲ့အစားထိုးခဲ့တာဖြစ်ပါတယ်။အနောက်ဒီမိုကရေစီစနစ်မှာလည်းအာဏာရှင်ဆန်ဆန်အုပ်ချုပ်ဖို့ကပိုပြီးတော့ခက်ခဲပေမဲ့ဒီမှာရွှေပြောင်းခြေချနေထိုင်မှုလို့မကြသေးခင်ကကမ္ဘာတစ်ဝန်းမှာဖြစ်ပေါ်ခဲ့တဲ့အခြေအနေတွေကြောင့်အများကြိုက်ဝါဒအားကောင်းလာခဲ့ပြီးတော့ဟန်ဂေရီဝန်ကြီးချုပ်ဗစ်တာအော်ဘန်နဲ့ပိုလန်သမ္မတအန်ဒရေးဒူရာဒိုလိုအာဏာရှင်ခေါင်းဆောင်တွေလည်းထွက်ပေါ်လာခဲ့ပါတယ်။နိုင်ငံလုံးကပြည်သူတွေကတော့ဒါဟာသူတို့ရဲ့လွတ်လပ်ရေးကိုတိုက်ခိုက်ခံတာဖြစ်တဲ့ဆိုပြီးတော့ရှုမြင်ကြပါတယ်။အမေရိကန်နိုင်ငံမှာဆိုရင်လည်းမဲဆန္ဒရှင်တွေဟာသမ္မတထရန့်ရဲ့အကြောက်တရားနဲ့အုပ်ချုပ်တဲ့မူဝါဒကိုလက်မခံဘဲပယ်ချခဲ့ပါတယ
် If you look around the world there is pushback at the popular level too I mean even in the United States the midterm elections were
ဒါတော့ဒါကယူကဘွေးဒီမှာဆိုရင်အမေရိကန်ပြည်သူတွေကသဘောထားကြီးကျယ်ကွဲလွဲမှုတွေရှိစေတဲ့သမ္မတထရန့်ရဲ့မူဝါဒတွေကိုကန့်ကွက်တုံ့ပြန်ခဲ့တာကိုတွေ့ရမှာပါအောက်ခြေကားလို့ပြောရမှာလို့ရှိသလိုအထက်ပိုင်းကလည်းလက်မခံခဲ့တာတွေရှိပါတယ်ဒီလိုကွဲလွဲချက်တွေကိုပယ်ချခဲ့တဲ့အထက်မှာဒီမိုကရေစီလူခွင့်ရေးတရားမျှတမှုတွေကရေးကြည့်တယ်လို့ပြောနေတဲ့ကမ္ဘာခေါင်းဆောင်တွေလည်းပါဝင်ပါတယ
်။ Sorry သတင်းတော့ဂျမောကာရှိုဂျီတက်ခံလိုက်ပြီးတဲ့နောက်မှာတော့ Germany, Denmark နဲ့ Finland နိုင်ငံတွေက Saudi Arabia နိုင်ငံကိုလက်နက်ရောင်းချတာတွေကိုရပ်ဆိုင်းခဲ့ပါတယ်။ဒါမဲ့လည်းအားလုံးဟာသတင်းကောင်းတွေကြီးပဲမဟုတ်ဘဲတရုတ်နိုင်ငံမှာတော့လူခွင့်ချိုးဖောက်မှုတွေကပိုဆိုးလာခဲ့ပြီးတော့အဲ့ဒီမှာဝေကာမွတ်စလင်တပ်သားဟာလည်းပညာပြန်သင်ကြားဖို့ဆိုပြီးတော့ထိမ့်သိမ်းခံထားရပါတယ
် Now you know if any other country were doing this would be an outrage but China because of its economic clout
အခုအချိန်မှာခြားနိုင်ငံတစ်ခုခုကသာဒါကိုလွတ်ဆောင်ခဲ့မယ်ဆိုရင်ကြီးကြီးဒေါသထွက်ကြမှာပါဒါပေမဲ့တရုတ်နိုင်ငံကတော့သူတို့ရဲ့စီးပွားရေးဩဇာချိန်ဝါကြောင့်ဘယ်သူမှဘာမှမပြောကြပါဘူ
းဒါပြင်မြန်မာဆီးရီးယားနဲ့ယမန်နိုင်ငံတို့မှာဖြစ်နေတဲ့ပဋိပက္ခတွေနဲ့ခြားနိုင်ငံတွေကအာဏာရှင်တွေဟာစစ်ပွဲတွေကြားမှာပြိမိနေတဲ့ရဲသားတွေအပေါ်မှာလူခွင့်ချိုးဖောက်မှုတွေကိုရဲရဲဆက်ဆက်ကျူးလွန်နေကြတယ်လို့လည်းလူခွင့်စောင့်ကြည့်အဖွဲ့ကပြောကြားလိုက်ပါတယ်ခင်ဗျာ
ကိုရနိုင်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင် VOA မြန်မာပိုင်းရဲ့တောက်ကြညာချမ်းသတင်းလွှာတွေကတော့ဒီလောက်ပါပဲရှင်မကြခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးခန္ဓာသုတဆုံလေးအမေရိကန်တခွင်နဲ့အတူသိပ္ပံနဲ့နှီးပညာအစီအစဉ်တို့ကိုနားဆင်ရဖို့ရှိပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 19.25 32 နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ 190 ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ် PP ချင်းည 10:00 မှာလိုင်းဒိုမီတာ 25.32 နဲ့လိုင်းလက်မီတာ 190 ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်စ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါတော်ရရှင်များရှင်မြန်မာစံတော်ချိန်ည9:00ခွဲရှိပါပြီ။2019ခုနှစ် January 18ရက်တောက်တာနေ့ညရဲ့ဒုတိယပိုင်းနိုင်ရွက်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ 19.25-32 နဲ့လိုင်းလက်မီတာ 190 တို့ကနေည 10:00 အထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အခုထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ရွက်မှာတော့အပတ်စဉ်ခန္ဓာတွေကိုစက်တိုက်တင်ဆက်ပေးမှာပါ။အမျိုးသမီးခန္ဓာ၊သုတဆုံးလင်အမေရိကန်တခွင်အစီအစဉ်နဲ့အတူသိပ္ပံနဲ့နည်းပညာအစီအစဉ်မှာနားဆင်ရမှာကတော့
ဒါနကူတစ်ချိန်လုံးကတော့ကျွန်တော်စဘာဆိုလို့ရှိရင်ညာတော့ကျွန်တော်ပစံနေပဲကြိုက်ပြီး6တဲဆိုတယ်ပဲပြောကြတာ။ဒါပေမဲ့အဲ့လို6တဲဆိုတဲ့ဟာမှာသူတို့က6တာပဲပြီးတာ
။သိပ္ပံနဲ့နည်းပညာအစီအစဉ်မှာအပြည့်အစုံနားဆင်ရပါမယ်ရှင်။အခုအရင်ဦးဆုံးအမျိုးသမီးခန္ဓာကိုတင်ဆက်ပေးကြပါတယ်။ချင်းတိုင်းရင်သူမွိုင်းထားအိန္ဒိယနိုင်ငံကနေတဆင့်ဒုက္ခသည်အစီအစဉ်နဲ့လွန်ခဲ့တဲ့18နှစ်တုန်းကအမေရိကန်ပြည်ထောင်စုမှာလာရောက်အခြေချနေထိုင်ခဲ့ပါတယ်။လက်ရှိမှာတော့အင်ဒီယားနာပြည်နယ်ရဲ့မြို့တော်အင်ဒီယားနာပိုလစ်မှာနေထိုင်သူဖြစ်ပါတယ်။အိန်နောင်တဲ့တားတဲ့နှစ်ဦးရဲ့မိခင်ဖြစ်ပေမဲ့လို့ပညာရေးကိုတန်ဖိုးထားပြီးတော့အမေရိကန်ပြည်ထောင်စုမှာကြိုးပမ်းရပ်တည်ခဲ့ရတဲ့အကြောင်းမွိုင်းနဲ့ဆက်သွယ်မေးမြန်းပြီးတော့ဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လာလတန်းကတင်ပြပေးထားတာနားဆင်ပါရှင်။
အမေဘောတိုင်းပေါ့နော်အတူကောက်အဖြစ်တော့မော်ရီလိုပဲခေါ်ကြတယ်ပေါ့
ဟုတ်ကဲ့
ဒီအမေရိကန်နိုင်ငံကိုဘယ်ချိန်ကရောက်လာပါလိမ့်ရှင
်ဟုတ်ကဲ့2000 August 6ရက်နေ့တိတိကျကျအစ်မအိန္ဒိယနေလာတာပေါ့နော်အိန္ဒိယနေပြီးတော့ဒီ6ရက်နေ့ဘာကနေထွက်တယ်ဒီဘက်ကို6ရက်နေရခဲ့ပေါ့
အခုအဲ့တော့ဒီအမေရိကန်ပြည်ထောင်စုကိုရောက်လာပြီဆိုတဲ့ခါကျတော့ဘလို့အခြေချလဲနောက်ပြီးတော့ကြောင်းပြန်တက်ဖို့ပေါ့နော်ဒီစာရီဘာရီအမိလိုက်နိုင်ဖို့ဘလို့ကြိုးပမ်းပါလဲရှင်နည်းနည်းမျှဝေပါလား
ဒီဘက်ကိုရောက်လာတော့ကျမစိတ်ထဲမှာတော့အငြင်းနဲ့ရှိတယ်ဒါလဲဆိုတော့ကိုရောက်တဲ့နိုင်ငံမှာအဲ့ဒီနိုင်ငံရဲ့ကွက်တလုံးရရမယ်အဲ့ဒီနိုင်ငံမှာအလုတ်လုံနိုင်တဲ့အစ်စ်ဖြစ်ရမယ်ဆိုတဲ့စိတ်ကငငယ်ကလေးဖြစ်တယ်။ဘာလို့လဲဆိုတော့ကျမတို့ရှစ်တန်းတော့ကကျမရဲ့ဒီအတန်းပိုင်ချက်မှပြောပြလို့လေဘယ်နိုင်ငံရောက်ရတဲ့နေတို့တနည်းတိုင်းဘယ်နိုင်ငံရောက်မယ်မသိဘူးပေါ့နော်။ရောက်တဲ့နေရာတိုင်းမှာနေတို့ကမြန်မာပြည်ရဲ့ဦးစားကိုပြုတ်တယ်ဆိုတာအများနဲ့မှတ်ထားပါလို့ပြောခဲ့ဘူးလေ။အဲ့ဒီကလေးကကျမစဉ်းစားတယ်ပေါ့နော်။ပြီးလိုက်ရင်ဒါဆိုရင်ငါတော့ဘာလို့ဖြစ်စီနေလဲ။သူများဟိုကို့ကိုချစ်ချင်အဖြစ်ဘာဟိုသူတို့ကနေပြီးတော့တင်ယူနိုင်မလဲပေါ့နော်။အဲ့ဒါမျိုးဆိုစဉ်းစားတဲ့ခါကျတော့ပြင်ညာတက်တဲ့လူတယောက်ပဲဖြစ်ချင်တယ်ပေါ့နော်အဲ့ဒီကလေးကအဲ့လိုပဲစဉ်းစားတယ်အဲ့ဒါကြောင့်မလို့လည်းပဲဒီကိုရောက်တော့ကျမမငယ်တော့ဘူး26နှစ်ရှိပြီဒီကို US ကိုရောက်တော့လေဒါပေမဲ့လည်းသက်ကြီးပြီလို့ပြောပြီးတော့အလုံးမလုံးဖဲနဲ့တောင်းဆက်မတက်ဖဲနဲ့နေရင်လေဒါဆိုရင်ကိုကဥပမာကောင်းလည်းမဖြစ်ဘူးပေါ့ကိုနောက်မှာရှိတဲ့ကလေးတွေအတွက်ပေါ့နော်ကျမမှလည်းမောင်လေးတွေရှိတယ်လေအဲ့ဒီလိုမှမောင်လေးတွေငယ်လေးတွေဆိုတော့သူတို့ဒီနိုင်ငံမှာအဲ့လိုမျိုးကိုကတက်ကတူပြန်မတက်ဘူးဆိုရင်လက်လုံးလက်စားဒီလိုလေးနဲ့ပဲနေမယ်ဆိုရင်ဘာဖြစ်သူတို့ကလည်းဘာမှခွန်အားဖြစ်စရာတောင်းမရှိဘူးပေါ့ဆိုတဲ့ခါကျတော့ចောင်းတက်ဖို့ကျမစုံစမ်းလေ့လာပါတော့ចောင်းတက်ဖို့ကိုကြည့်တဲ့ခါကျတော့ကျမចောင်းတက်တာဒီ IUPUI ပေါ့ Indiana University Purdue University Indianapolis Indiana ပေါ့နော်အဲ့ဒီចောင်းမှကျတော့စိတ်ចောင်းဖြစ်တဲ့ကြောင့်အသေးချူတယ်ဒါမဲ့ကိုကကျတော့ Indiana ကိုရောက်လာတာရောက်ခါကြလည်းဖြစ်တယ်သူပြောင်းလာတဲ့အခါဒါဖြစ်တဲ့အတွက်ကြောင့်မလို့ in state senior မရအောင်လေဒီမျိုးမှာရှိတဲ့ចောင်းသားတွေအပေးရတဲ့ဇယိတ်ကပိုနေတယ်လေအပေးကနေလာတဲ့ဇယိတ်ဆိုရင်တော့တဝက်လောက်ဒေးစီးတယ်လေဆိုတဲ့အခါကျတော့ကျမဒီမှာဘာပဲဖြစ်ဖြစ်ဆိုပြီးတစ်နှစ်နေတယ်နေတဲ့အချိန်မှာကျမအလုံးလုံးတယ်အချိန်ကြီးပေါ့အလုံးလုံးတယ်အဲ့ဒီအချိန်မှာအဲ့ဒီကြားမှာပဲကဆောက်ရဖြစ်တယ်အဲ့နကဆောက်ဝဲတဲ့ကျောင်းမတက်ခင်မှာအကျိုးအကုန်လုံးကြည်အောင်လုပ်တယ်။နောက်အလုတ်လျှောက်တဲ့အခါမှာလည်းဒီကျောင်းတက်တဲ့ခါကျရင်ပေးနိုင်အောင်ပေါ့။ကျောင်းကိုပေးပေးတဲ့အလုတ်ကိုရှာတယ်။ပြီးလို့ရှိရင်ကျောင်းတက်တဲ့ခါမှာလည်းအချိန်ကိုကိုကြိုက်တဲ့အချိန်ကိုတက်နိုင်အောင်ခွင့်ကိုပေးတဲ့အလုတ်မျိုးကိုရှာတာပေါ့လေ။ဆိုတော့ပတ်စံတော့မများပေမဲ့အဲ့ဒါဒီအဆင်ပြေတာပေါ့။ဆိုတော့ကျောင်းကတက်လာပြီဆိုတဲ့ခါကျတော့လေကိုကဒီမှာ India မှာတော့ကြောင်းတက်ခဲ့ပါတယ်ပြန်လဲရပါတယ်ဒါပေမဲ့ဒီဘက်ကနိုင်ငံရဲ့ပညာရေးကတခြားပြည်လည်းဖြစ်တယ်လေဘာဖြစ်ဖြစ်ဆိုပြီးလည်းအစပိုင်းမှာတော့ဘာသာရဲ့တစ်ခုတင်နေပြည်တာနဲ့အဲ့ဒီကနေမှတစ်ဆင့်ကိုဆင့်ပေါ်ကိုဟန်ကိုလည်းအချိန်ဆက်သွားမှာပေါ့နော်အဲ့လိုမျိုးနဲ့တင်ပြီးတော့နောက်ဆုံးချက်မှပဲဖွဲ့ရသွားတဲ့အထိပေါ့အဲ့တော့တကယ်ကြားထဲမှာလည်းဗိုင်းတူတူအင်္ဂလိပ်စကားလည်းကိုယ်စကားမဟုတ်တဲ့ခါကျတော့သူများတနားရီအချိန်ပေးတယ်ဆိုကိုယ်ကနှစ်နာရီလောက်အချိန်ပေးပြီးတော့ကိုယ်ကလေ့လာတယ်ဆိုလို့လေအပြော်ပါရင်လည်းသိလိုက်ဖို့လည်းကိုယ်မှအချိန်မပေးနိုင်ဘူးနော်အဲ့တော့လည်းအချိန်ပြည့်လို့တဲ့ကျောင်းကလည်းအချိန်ပြည့်တတ်တယ်ဆိုတော့လေကိုယ်ကတအားလို့ခြင်းရဲ့တခြားဘက်ကလည်းကိုယ်ကဆုံးရှုံးနေတာမျိုးတွေရှိတာပေါ့အဲ့တော့အဲ့လိုနဲ့ပဲဗိုင်းဖြစ်ဖြစ်ဆိုပြီးတော့ငါနှစ်လို့ထားချက်ထားထားပြီးမဲ့လေးနှစ်ခွဲနဲ့ပြီးပါတယ်ပေါ့နော
်အခုဒီ nursing တက်ပြီးတော့အောင်တဲ့ခါကျတော့အရင်ကအနစ်နာခံခဲ့ရတာဒီအခုတော့ပြန်ပြီးတော့ကုဒီအကျိုးတွေပေါ့နော်ပညာလည်းရတယ်နေမှုထိုင်မှုမှလည်းအဆင်ပြေသွားပြီဆိုတဲ့ခါကျဒီအခက်အခဲတွေဖြတ်တန်းနေနေရမှာပေါ့နော်တခါတည်းကြလို့ရှိရှင်စိတ်ဓာတ်ကြရမယ့်အချိန်ပေါ့နော်လူတိုင်းမှာတော့ရှိကြတာကြီးပဲပေါ့နော်အဲ့လိုမျိုးအချိန်တွေကိုမော်ရင်အနေနဲ့ကြုံတွေ့ခဲ့ရပါလား
အာကျုံနေဆိုတာကအာသူများအိမ်ဆောက်လို့ကိုကမဆောက်နိုင်ခဲ့တာပေါ့ဘယ်မရှိနိုင်ခဲ့တဲ့အဆောင်ကြီးပေါ့နော်အဲ့ဒါဖမ်းနေတာပေါ့ကိုကအဲ့တော့ငယ်တယ်ဆိုတော့တမျိုးလေကိုကလည်းကြည့်ပြီးအမကိနာတခုပြောမယ်ဆိုမိမတယောက်အနေနဲ့ပေါ့နော်ဒီရွယ်ရောက်ပြီးဆိုတော့သူများတွေကရောက်တိုင်းယူတဲ့အရွယ်တွေလည်းဖြစ်ကုန်ပြီလေနော်မငယ်တော့ဘူးလေသူကျမကိုလည်းလူတိုင်းကပြောကြတာလေအာနေရရောက်ကြမယူတာခလိန်ရဖို့အချိန်တက်ပြီနော်အဲ့တော့ခလိန်ဝင်မွေးပဲနေအောင်ပဲပါညာမျိုးတွေပေါ့နော်အခါတလေကြရင်ပြန်စဉ်းစားတယ်လေဟောငါအတက်ကြီးနေသလားပေါ့နော်ကိုကလည်းကိုတော့ကိုပဲဆိုချစ်သလားပေါ့ဒါမဲ့လည်းကိုကကိုတည်တယ်လေတနည်းဒီပညာမရခဲ့လို့ရှိရင်တစ်ကလုံးပဲတော့မှသိချင်းဆောင်မှာမဟုတ်ဘူးသူတည်တဲ့တခြားမလို့ဘာပဲဖြစ်ဖြစ်ဆိုပညာရေးကိုပဲဦးစားပေးပြီးသူများကိုနားမထောင်အဲ့လိုမျိုးပေါ့နော်လုပ်ခဲ့တာပေါ့
ကိုဘွားမှာဘာဆက်ပြီးတော့ညှော်မှန်းပါလဲရှင်
ကျမကအခုကလောလောဆယ်ကကျမရေးဌာနပေါ့အမျိုးရင်းကောင်တီကျမရေးဌာနမှာကျမနတ်အနေနဲ့အလုပ်လုပ်တယ်အလုံးလုံးတဲ့ခါမှာကျတော့ကျမကလည်းတွေ့လာတယ်ဆိုတော့ကျမမမျော်လင့်ပဲနဲ့ပေါ့နော်ကျမရဲ့ပညာကိုမြန်မာပြည်လူမျိုးတွေကိုကျမဒီလိုနိုင်ငံကြီးမှာဝိုင်းပြီးပြုစုရမယ်လို့ကျမလေးတကယ်ကိုမထင်ထားခဲ့ဘူးဒါပေမဲ့ကျောင်းသက်တုန်းကတော့စဉ်းစားခဲ့ဘူးတဲ့ကိုတက်တဲ့ပညာမှာပေါ့နော်ကိုရဲ့လူမျိုးအတွက်လည်းအဆုံးမထိုင်ရဘူးဆိုရင်အဲ့ဒါကလည်းအကျိုးရှိရလားလို့တွေးခဲ့ဘူးတဲ့အဲ့လည်းဒီဘက်နိုင်ငံမှာလည်းလူသားတွေကိုဒုက္ခရောက်နေတဲ့လူတွေကိုကုညီနိုင်တာပြီးတာပါပဲတင်းဆိုပြီးစိတ်တက်နေပဲကြောင်းနေတယ်ပြီးအောင်သင်ခဲ့တာပေါ့ဒါပေမဲ့ဒီမှာလုတ်တဲ့ခါကျတော့ကျွန်မပါကြည့်လဲဆိုကိုလူမျိုးမြန်မာပြည်လူမျိုးတွေလည်းမဟုတ်ဘဲနဲ့အမေရိကန်နိုင်ငံသားတွေလည်းမှပဲစီးရဲပြီးတော့ဆရာဝန်နဲ့လည်းပုံမှန်မပြိုင်နိုင်တဲ့ခါမျိုးပြီးသူတို့ကျွန်မရေးနဲ့ပတ်သက်ပြီးတော့လည်းပညာပီးတွေကောင်းကောင်းမရတဲ့မျိုးတွေတွေ့လာတဲ့ခါကျတော့မှပြီးတော့အဲ့နဲ့အော်ဒါဆိုရင်တော့ဒီနတ်ကနေဆက်ပြီးတော့ nurse practitioner ပေါ့နော်တက်ဖို့စိတ်ကူးကဖြစ်လာတာပေါ့အဲ့ဒါတော့ master မထိုင်မရဘူးလေဒီမှာအဲ့နှစ်နှစ်လောက်စဉ်းစားတယ်မတက်ဘူးလို့လိုက်တက်မယ်လို့လိုက်ခလေးနဲ့အဲ့ဒီကြားထဲမှာနောက်တစ်ယောက်ကမွေးတော့အမတက်သေးပါဘူးလို့ခလေးတွေကအရေးကြီးပါလေဆိုပြီးဒီမှာအဲ့လိုပဲနေတယ်ဒါပေမဲ့အမျိုးသားကလည်းဒီမှာကိုနားနေတယ်ဒီမှာကိုထောက်ပံ့တာပေါ့နော်အတက်ပါတက်ပါပေါ့သူကကိုယ့်ထက်တောင်မှကိုအားပြန်နေသေးတယ်လေဒီတဲ့ခါကျတော့နောက်ဆုံးကျတော့ဗာလေးဖြစ်ဖြစ်ဆိုပြီးဒီနှစ်ကျတော့တက်တော့မယ်ဆိုပြီးတော့ဒီမှာသုံးဖြစ်လိုက်တာပေါ့နော်ဖြည့်ဒီမှာဗာလေးဖြစ်မှာမလဲဆိုတော့မသိပေမဲ့အခုလောလောဆယ်မှာတော့အဲ nurse practitioner တက်မယ်ဆိုတော့စိတ်နဲ့ပဲဒီပြီးခဲ့တဲ့ဇူလိုင်လနဲ့ဆက်ပြီးတော့စတာဖြစ်တာပေါ့
nurse practitioner ဆိုတာဒီနိုင်ငံမှာတူနာပြုတ်တဲ့တဆင့်ပြင်ပြီးတော့ဆရာဝန်လူမျိုးစစ်ကူကွင်ရှိတဲ့အဆင့်ဆိုတဲ့ခါကျတော့ဆရာဝန်နှီးပါပေါ့နော်ဒီပညာသင်ယူရမှာမလို့ဒီခရီးတစ်ဖက်နဲ့ဆိုတော့တော်တော်လေးတော့ပင်မပါပဲဒါပေမဲ့တို့အခုပြန်စဉ်းစားလိုက်တဲ့အခါကျတော့ကိုယ်ဆုံးဖြတ်ချက်ကမှန်နေလို့ထင်ပါလားရှင
်အစလုံးကဆိုအမှန်တရားပြောမယ်ဆိုရင်ကျမဆက်ဆက်တဲ့တုန်းကဆိုရင်ပထမဦးဆုံးအတန်းမှလေးမယ်ကျမမှားပြီလားလို့တွေးတယ်ဒါပေမဲ့ကျမတက်တဲ့ဟာကဒီတစ်ခါတက်လို့ရှင် course တစ်ခုလေးနဲ့ပေါ့နော်တက်ရတာမျိုးပေါ့အဲ့လိုမျိုးနဲ့တက်တဲ့အခါကျတော့အရင်ယူမများဘူးပေါ့အများတင်တော့ဘူးလေတစ်ခါကျရင်ဒါ subject တစ်ခုပဲဘာသာရပ်တစ်ခုပဲတက်တယ
်ခွဲခွဲပြီးတက်
တယ်ငယ်တော့ပေါ်ပြီးတာပေါ့ဒါပေမဲ့အဲ့ဒီမှာလည်းပဲအင်စာလေးကတအားများတဲ့ခါကျတော့ခလေးကငုံခလေးကလည်းအမေကိုဒီမှာတန်းနေစမ်းတုံးနဲ့လေအဲ့နဲ့သူကလည်းအမေကိုချီအမေကိုဟိုနဲ့သူ့ကိုပဲချီရမယ်တဲ့ကွန်ပျူတာစမှာကိုင်ထိုင်နေမရအောင်ချိန်နေအဲ့ဒါမျိုးကျရင်အော်ကိုလောက်တော့မှားနေပြီလားပေါ့နော်အရင်အတော့ဆန်လုံးကြလားပေါ့ခလေးစီကိုဒီလောက်ထားခဲ့တာဆိုပြီးတော့ 咱们来把一批批来了做兵马来做表，过看咱个看来的钱呢来，阿罗一家的来老婆呢，他看到刘家人呢，阿罗问，看来一几多来同行嘛，他看边要他里边老家的亲友在写的嘞，所以弄得一下子难为，他为什么了一下开的？咱们阿库录音录音呢，恁那新的店员来了，看到了呢，他里里人哈都是地道的，他阿妹因他们老家的呢，因他到了来用着呢，过完哪几年哪一年嘛，对吧？过阿爹们因他到了开里来的，阿拉牛里里吃嘛了过喏，所以看到了阿库一天买肉，其他就是个讲我啊，新地话的，这老农家没养过。
哎呦，过夜收票这个，蛮干的多，是的不喏。
ဒေါ်လာလာတန်းစီစဉ်တင်ဆက်ခဲ့တဲ့အမျိုးသမီးခန္ဓာကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဒီစီစဉ်ကိုတော့အခုလိုတောက်ကြညနဲ့မနက်ဖြန်စနေမနက်ခင်းနေမှာလဲတလှည့်ပြန်ပြီးထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ပါတယ်အခုဆက်ပြီးတော့ကိုအောင်အောင်စီစဉ်တင်ဆက်တဲ့တူတဆုံလေးအမေရိကန်တခွေအစီအစဉ်နားဆင်ကြရအောင်ပါရှင်
လူသားတွေအနေနဲ့သူတို့ဖြတ်တန်းခဲ့ရပတ်ဝန်းကျင်ကသမိုင်းဝင်အစားအုပ်တွေအထင်ကရနေရာတွေကိုနောင်လနောင်သားတွေလိလလို့ရအောင်ထိမ့်သိမ့်လေးရှိသလိုပဲအမေရိကန်ပြည်ထောင်စုမေရီလန်းပြည်နယ်ကစေတနာဝန်ထမ်းအဖွဲ့တစ်ဖွဲ့ကတော့ရှေးအောင်ရိုးရာဝတ်စုံတွေကိုထိမ့်သိမ့်ပေးနေပါတယ်မေရီလန်းပြည်နယ်ဟတ်ဖို့ခရိုင်မှာရှိတဲ့သမိုင်းဆိုင်ရာပစ္စည်းတွေကိုထိမ့်သိမ့်ဆောက်ရှောက်ရေးအဖွဲ့ဝင်ဘက်စီလေးမန်းကတော့ဒီဝတ်စုံတွေဖက်နက်တွေလက်ရည်တွေကိုဘာကြောင့်စုဆောင်ထားတယ်လဲဆိုတာကိုအခုလိုရှင်းပြပါတယ
် It's part of our social historyhow people dressed
ဒါအတိတ်ကလူမှုဘဝတစိတ်တစ်ပိုင်းမှာလူတွေဘလို့ဝတ်စားကြတယ်လဲဆိုတာကိုဒီဝတ်စုံတွေကညွှန်ပြပေးနေတာလေဆာရွက်ဆာရန်အချက်လက်တွေလိုပဲဒီဝတ်စုံတွေဟာတမိုင်းရဲ့အစိတ်ပိုင်းမှာပဲလေ
မျိုးဆက်အလိုက်ထင်းထင်းရှောက်ရှောက်ခဲ့တဲ့ရှေးအောင်ပစ္စည်းတွေကိုမိသားစုတွေကနောက်ဆုံးမှလာရောက်လှူဒန်းကြပါတယ်နှစ်ပေါင်းများစွာသိမ်းဆည်းထားတာကြောင့်ရိုရင်းနေတဲ့အချို့အဝတ်ထည်တွေကိုတော့မူလလက်ရမပြတ်ပြန်ချုပ်ပြင်ပင်လေးရှိပါတယ်အဲ့လိုပြန်လဲပြင်ဆင်ရမှာတမိုင်းဝင်လက်ရာတွေမူလအတိုင်းမပြတ်ယွင်းစေဖို့အတတ်နိုင်ဆုံးစူးစမ်းဆောင်ရွက်တဲ့အကြောင်းလေးမန်းကပြောပါတယ်
You can find almost anything on the internet. We have some books that we
Internet ပေါ်မှာအလုံးရှာလို့ရတယ်လို့စာအုပ်တချို့လည်းဒီမှာရှိပါတယ်။တကယ်လို့တခုခုကိုသေသေချာချာသိဖို့လိုမယ်။အချိန်နဲ့ငွေကြေးလည်းတတ်နိုင်မယ်ဆိုရင်တော့ကျွမ်းကျင်ပညာရှင်တွေကိုငှားပြီးစနစ်တကျပြုစုထိန်းသိမ်းနိုင်တယ်လေ။
ဒါလိုလာရောက်လူတန်းကြတဲ့ရှီအောင်အဝတ်ထယ်ရီထဲမှာ1900ပြည့်နှစ်နောက်ပိုင်းကနေ1990ခုနှစ်အတွင်းချုပ်လုပ်ခဲ့တာတွေလည်းပါဝင်ပါတယ်။ဒီအဝတ်ထယ်ရီရေရှည်ခံအတွက်တော့အဆင်မပါတဲ့စက္ကူသားတွေစက္ကူဘုံတွေတုံးပြီးတော့တင်းစီးပါတယ်။ Hartford ရှီအောင်အဝတ်ထယ်စုဆောင်ရေးအဖွဲ့ရဲ့တက်တန်းကတော့132နှစ်ရှိပြီဖြစ်ပြီး Maryland ပြည်နယ် Bel Air မြို့ကစားတဲ့ဟောင်းတစ်ခုမှာဖွင့်လှစ်ထားတာပါ။အဖွဲ့ဝင် Marian Skowinski က
the recording of the history our past
is သမိုင်းအချက်လက်တွေကိုမှတ်တမ်းတင်ဖို့ဆောင်ရွက်တာပါဒါမှနောင်လာနောက်သားတွေအနေနဲ့သူတို့တွေဘယ်ကဆင်းသက်လာပြီးတော့ဒီနေ့လက်ရှိအခြေအနေအထိဘယ်လိုပြောင်းလဲလာသလဲဆိုတာကိုသိရမှာပါ
ဒီပြရိုက်ကိုလာရောက်လေ့လာသူတွေအနေနဲ့ရှေ့ခေတ်သတင်းစာတွေစာရွက်စာတမ်းတွေရှေးအောင်လက်ရာတွေပရိဘောဂတွေဓာတ်ပုံတွေကိုလည်းတွေ့နိုင်ပါတယ်အလဲလာသူတူဖြစ်တဲ့လေးဘော့စနက်က
I love seeing old clothes my mother is a
ရှေးအောင်အဝတ်ထည်တွေကိုကြိုက်ပါတယ်အမေကအဝတ်ချုပ်တော့ဒီလိုမျိုးတထည်ရဖို့ဘလောက်တောင်ချိန်ယူရတယ်ဆိုတာကိုနားလည်ပြီးတော့တန်ဖိုးထားပါတယ်အထူးသဖြင့်လက်ဝင်အောင်လှုပ်ထားရတာတွေကိုပါအခုလိုထိမ့်သိမ်းထားနိုင်တာတကယ့်ကိုကောင်းပါတယ
်ရှင်းအောင်လက်ရာတွေကိုထိမ့်သိမ်းထားနိုင်ဖို့ဆိုတဲ့ရည်ရွယ်ချက်နဲ့ဖွဲ့စည်းထားတာကြောင့်လေစေတနာဝန်ထမ်းတွေအနေနဲ့တက်တက်ကြွကြဆောင်ရွက်ကြပါရယ်ခင်ဗျာမော်တော်ကားတွေရဲ့ရေသွင်းနဲ့ဘေးအန္တရာယ်လုံခြုံရေးကိုမထိခိုက်စေဘဲပိုးပြီးတော့ကုန်ကျစရိတ်သက်သာစေတဲ့နည်းလမ်းတွေကိုမော်တော်ကားထုတ်လုပ်တဲ့ကုမ္ပဏီတွေကအပြိုင်ဆိုင်ရှာဖွေနေပါတယ်။အခုကမှတော့မော်တော်ကားကိုရီယာတွေကိုပိုးပြီးတော့ပေါ်ပေါက်အောင်လှုပ်ဆောင်ပြီးစီးနင်းသူတွေကိုလည်းအန္တရာယ်မဖြစ်စေနိုင်တဲ့နည်းလမ်းတွေကိုရှာဖွေနေပါတယ်။အထူးသဖြင့်ဒီအမေရိကန်ပြည်အောင်စုမှရောင်းချမဲ့မော်တော်ကားအမျိုးအစားတွေကိုဈေးကွက်တင်မရောင်းချခင်မှာမော်တော်တဆကားတိုက်မှုတွေဖြစ်ရင်ဘလောက်ထိအောင်ခံနိုင်ရည်ရှိမလဲဆိုတာကိုအရင်စမ်းသပ်လို့ရှိပါတယ်။အမျိုးသားသိပ္ပံနဲ့နည်းပညာအင်စတီကျူ NIST မှာဆိုရင်စံတမှုတစ်ခုအရာကားကိုရီးယားခန္ဓာရင်အားကိုမထိခိုက်စေဘဲပိုပေါ်ပါအောင်လုပ်နိုင်တယ်လို့ဆိုရတဲ့ NIST မော်တော်ကားကိုရီးယားတည်ဆောက်ရေးဆိုင်ရာပညာရှင် Tim Foskey က
The testing the automotive companies does is fairly simple.
ထိရှားမှုကိုဘလောက်တိခံနိုင်ရှိမလဲဆိုတဲ့စမ်းသပ်မှုတွေကိုကုမ္ပဏီတွေကအမြဲရှာဖွေနေပါတယ်။နောက်ထပ်တစ်ဆင့်မြင်မော်ဒယ်တွေအတွက်ဒီပစ္စည်းတွေကိုထုတ်လုပ်တဲ့အခါမှာရောအသုံးပြုတဲ့နေရာမှာရောခံနိုင်စွမ်းအားဘလောက်ရှိသလဲဆိုတဲ့တကယ့်အဖြေကိုအနည်းစားဆုံးသိရဖို့နည်းမျိုးစုံနဲ့စမ်းသပ်နေပါတယ်
။မော်တော်ကားကုမ္ပဏီတွေအနေနဲ့ပေါ့ပေါ့ပါပါနဲ့စီစားပိုသက်သားတဲ့မော်တော်ကားတွေထုတ်လုပ်နိုင်ဖို့ NIST ကကူညီနေပါတယ်။ပေါ်ပါတဲ့မော်တော်ကားကိုယ်တိုင်စမ်းသပ်တည်ဆောက်ရေးအခန်းမှာတော့တက်ထုစနမူနာတွေကိုဆေးအဖြူသုံးပြီးဆေးအမင်းနဲ့အဲ့ဒီပုံမှာထပ်ဖြန့်ပြီးတော့စမ်းပါတယ်။ Foskey က
We can deform the material in the center here in a very
ဒီကားကဒီလေမှာဘာဖြစ်သွားတယ်လဲဆိုတာစမ်းသပ်တာပါ။ကားကိုယ်ရဲ့နေရာတွေဟာဘလောက်ခံနိုင်ရှိမလဲဆိုတာကိုသိရဖို့အစားထိုးပြီးဒါကိုဆွဲဆန့်ကြည့်တယ်တွန်းကြည့်တယ်နောက်ဆက်ကြောင်းနေရာတွေဒေါင်းတွေကိုတိုက်မိတဲ့အခါမှာဘလို့ဖြစ်မလဲဆိုတာကိုသိရဖို့ပါ။
နမူနာတက်ထုစကိုဆွဲဆန့်ကြည့်တဲ့အခါမှာအရည်သွေးမြင့် HD ကင်မရာနဲ့ရိုက်ကူးထားတာကြောင့်အရင်နီလန်ဟောင်းထက်ပိုပြီးတော့အနေထားအမှန်ကိုတွေ့နိုင်ပါတယ်။ Foskey ကအခုလိုရှင်းပြပါရယ်
။ To give an example of what they're looking for
if တကယ်လို့ဒါနမူနာတက်ထုစကို20ရာခိုင်နှုန်းဆွဲဆန့်လိုက်ပြီးတဲ့အခါပုံပြတ်သွားမယ်ဆိုရင်ဒါမှမဟုတ်22ရာခိုင်နှုန်းဆွဲဆန့်ပြီးမှသာတကယ်ပုံပြတ်သွားတာမျိုးဖြစ်ပြီးအဲ့ဒါကိုတေချာမတိုင်းနိုင်ဘူးဆိုရင်ဒီတက်ထုစလေးကြောင့်နာမည်ပြက်ပြီးဒေါ်လာတန်းချီဆုံးရှုံးနိုင်ပါတယ်။
သိပ္ပံဤပညာရှင်တွေဟာအခုလိုစမ်းသပ်မှုတွေတိုးမြင့်လှုပ်ဆောင်လာနေတဲ့အချိန်ထဲမှာမော်တော်ကားထုတ်လုပ်သူတွေဟာတက်ထုဇာတွေကိုသာမဟုတ်ဘဲဖိုင်ဘာဇာတွေကိုလည်းလာရောက်စမ်းသပ်နေပါတယ်ခင်ဗျာ။ကွန်ပျူတာပရိုဂရမ်တွေရေးဆွဲတဲ့ Capella Space Company ဟာ Silicon Valley မှာထပ်မံဖွင့်လှစ်တဲ့ company တစ်ခုပါ။ဒါပေမဲ့လည်းဒီ program တွေကို American စစ်တပ်အတွက်ရေးဆွဲပေးနေတာပါ။
We like to work with the government because we think we can help the government.
အစိုးရအတွက်ကျွန်တော်တို့အလုပ်လုပ်ပေးခြင်းပါတယ်။လူတွေရဲ့အသက်အိုးအိမ်စီးစိမ်တွေကိုအကာအကွယ်ပေးမယ်။အကုန်ကျတက်တာပြီးဘယ်သူမှမမရှိသေးတဲ့နည်းပညာတွေကိုဖန်တီးပေးနိုင်ပါတယ်
။အီရန်နိုင်ငံကရွှေပြောင်းအခြေချနေထိုင်သူဖယံဘနာဇဒီဟာဖနက်ထဲတဲ့ဘူးထဲအနှင်းငယ်သာပိုကြီးတဲ့ဂျိုရုဆက်သွေးရေးအထူးဆက်တလုံးကိုဖန်တီးနေသူပါ
။ In fact, this is a military type technology. The problem is the
size. ဒါဟာစစ်ဖက်မှသာသုံးတဲ့နည်းပညာမျိုးပါ။ပြဿနာကစစ်တပ်မှာအခုတုံးနေတဲ့ဂျိုရုဆက်သွယ်ရေးဆက်တွေဟာတော်တော်ကိုကြီးနေတာပ
ါစစ်ဖက်ကလက်ရှိတုံးနေတဲ့ဆက်တွေထက်ဈေးသက်သာပြီးအလုတ်လုတ်တာပုံမြန်ဆန်တဲ့အသေးစားဂျိုရုဆက်သွယ်ရေးဆက်တွေကို Capella Company ကဖန်တီးတည်ဆောက်နေတာပါအဲ့ဒီကုမ္ပဏီရဲ့လက်အောက်ခံကာကွယ်ဆိုင်ရာနည်းပညာအဖွဲ့ DNUX လို့ခေါ်တဲ့နည်းပညာသစ်စမ်းသပ်ရေးအဖွဲ့ကနေအသေးစားဆက်သွယ်ရေးဂျိုရုဆက်တွေကိုပြုလုပ်ပေးနေတာပါ DNUX ပြောခွင့်ရ Raj Shah က
So the Department of Defense is the world's largest bureaucracy.
ကာကွယ်ရေးဌာနကဘာပေါ်မှာအကြီးဆုံးဖွဲ့အစည်းကြီးပါ။လျှို့ဝှက်လုံခြုံရေးနဲ့ပတ်သက်ပြီးတော့လည်းတင်းကြပ်ရပါမယ်။ကျွန်တော်တပ်ဖွဲ့ဝင်တွေဟာအသက်ရှင်ကြမလား၊သေဆုံးသွားမလားဆိုတဲ့လမ်းတစ်လမ်းပေါ်မှာရှောင်နေကြရတာပါ
။ဒါကြောင့်သက်ဆိုင်ရာအရာရှိတွေအနေနဲ့ဤပညာကိုအသုံးပြုပြီးအနည်းငယ်နည်းနိုင်သမျှနည်းလမ်းတွေကိုရှာဖွေနေပေမယ့်လက်ရှိဤပညာတွေဟာဟောင်းနှဲနေပါပြီ။ဒီလိုအခြေအနေအောက်မှာဤပညာကုမ္ပဏီတွေဟာအစင်းမြင့်ဤပညာသုံးဆက်ပစ္စည်းတွေကိုစမ်းသပ်တည်ထွင်နေတာပါလို့ Capella Space ပြောခွင့်ရဖယံဘာနာဇဒီကပြောပါရယ
်။ You know have this minimal viable product.
ဒီလိုအစင်းမြင့်ဤပညာသုံးပစ္စည်းတွေကိုဈေးကွက်ထဲခန့်မြန်မြန်ပို့ပြီးနောက်ထပ်ပြန်လဲစမ်းစစ်တာတွေလို့ပိုကောင်းအောင်လဲဆက်လုပ်သွားရပါမယ်။
မကြသေးခင်ကကျင်းပခဲ့တဲ့ Mikan Institute Global ညီလာခံမှာတော့အစင်းမြင့်ဤပညာသုံးပစ္စည်းတွေအမြဲမပြတ်ဖန်တီးဖို့လိုကြောင်း Alphabet Company က Eric Shamik ကပြောပါတယ်
။ As a broad statement, government systems are not using
ကျုံပြောရရင်တော့အစိုးရဌာနတွေဟာနောက်ဆုံးထုတ်လုံခြုံရေးစနစ်ကောင်းမွန်တဲ့ကွန်ပျူတာစနစ်မျိုးကိုမသုံးကြပါဘူး။
လွန်ခဲ့တဲ့18လကစပြီး DNUX ဟာ American ပြည်ထောင်စုနောက်ကမ္ဘာတဝန်းကနည်းပညာကုမ္ပဏီပေါင်း30လောက်နဲ့အတူလက်တွဲလှုပ်ဆောင်နေပြီး Capella Space Company အနေနဲ့လည်းလာမယ့်6လလောက်အတွင်းဂျိုရုနဲ့ပတ်သက်တဲ့အစီအစဉ်တွေစတင်သွားမှာဖြစ်ပါတယ်ခင်ဗျာ
။ကိုအောင်စီစဉ်တင်ဆက်ခဲ့တဲ့သုတဆုံလေးအမေရိကန်တခွေအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင
်။သောရရှင်များရှင်မကြသေးခင်ကကချင်ပြည်နယ်ခီးစဉ်အတွင်းမှာမြန်မာနိုင်ငံဆိုင်ရာတရုတ်တန်အမတ်ကြီးကအနောက်နိုင်ငံတွေနဲ့ဆက်ဆံနေတဲ့တိုင်းရင်းသားခေါင်းဆောင်တွေကိုသတိပေးခဲ့ပါတယ်။အိမ်ဒီချင်းလက်ဖြစ်နိုင်ငံရေးစီးပွားရေးအရာဩဇာအရှိန်ဝါလဲကြီးတဲ့တရုတ်နိုင်ငံနဲ့ဆက်ဆံရေးဟာမြန်မာနိုင်ငံအတွက်ဘလောက်ထိအရေးကြီးလာနေပါပြီလဲ။အနောက်နိုင်ငံတွေထက်ပိုးပြီးဦးစားပြီးဆက်ဆံဖို့လိုနေပြီလားစူရာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်စစ်စစ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်0923923255ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ ိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VO ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးဖို့ထားနိုင်သလို VO ရဲ့ Facebook စာမျက်နှာမှာလည်းမျက်ချက်တွေကြိုတင်ရေးသားပေးဖို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။မနေ့ပြန်စနေညတိုက်ရိုက်လေးလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပြသည်ရှင်။အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍစီစဉ်နေတဲ့ကသိပ္ပံနဲ့ဤပညာကဏ္ဍကိုတင်ဆက်ပေးကြပါမယ်။ဒေါခင်မြတ်သက်ကစီစဉ်တင်ဆက်ပေးထားတာဖြစ်ပါရစေ။
မြန်မာနိုင်ငံရဲ့စိုက်ပျိုးရေးကဏ္ဍမှာကောက်ပဲတီးနှံတွေရဲ့ဆိုတိုင်းစာကိုတိုင်းတာဖို့အတွက်နိုင်ငံတကာအစ်စ်မီစံနှုန်းသတ်မှတ်ထားတာမရှိသေးပါဘူးဒီလိုစံနှုန်းသတ်မှတ်နိုင်အောင်လှုပ်ဆောင်နေတာတွေကိုဂျပန်နိုင်ငံတကာပူးပေါင်းဆောင်ရွက်ရေးအေဂျင်စီ JICA အဖွဲ့နဲ့ပူးတွဲလှုပ်ဆောင်နေတဲ့မြန်မာနိုင်ငံစံစဘာအသင်းကဒေါက်တာမျိုးအောင်ကျော်ကပြောပြပေးပါတော့
ဒီနေ့ဒီတွေးရင်းနဲ့ပတ်သက်ရင်အဓိကအရေးကြီးဆုံးချက်ကတော့ကျွန်တော်တို့အဆိုတက်ပါပဲဒီနန်ဒီမှာပါတဲ့အဆိုတက် green moisture content လို့ခေါ်ပါတယ်အဲ့အဆိုတက်ကဒီနန်လိုက်သူတို့ရဲ့၆တွေ့အောင်လိုရမယ်အဆိုတက်နောက်ကြိတ်ခွဲမယ်ဆိုလဲကြိတ်ခွဲရတဲ့အဆိုတက်တူလောင်ရင်လဲတူလောင်ဒီနန်အဆိုတက်ဒါတွေကအဲ့လိုသတ်မှတ်ချက်ဒီပုံမှာ easy ချာချာလိုက်နာမှလာတယ်ဒီဒီနန်ကအရေးသေးကောင်းမှဖြစ်ပါတယ်ပြောင်းဆိုလဲပြောင်းလိုက်အဆိုတက်ဘယ်လိုလဲတူလောင်ရင်ဘယ်လိုလဲဒီကကဘလောက်ဆိုလက်ခံလေးပဲပုတ်ဆိုလဲအဲ့လိုပဲပေါ့နော
်နိုင်ငံတကာမှာကောက်ပဲတိနှံတွေအယောင်းဝယ်လုပ်မယ်ဆိုရင်အစိုးရပါဝင်နှုံးကိုတိုင်းတာပြီးအရေးသွေးကိုအကဲဖြတ်ကြတာပ
ါဒီနိုင်ငံလိုက်မှာသူအစိုးရတည်းကိုတိုင်းတာတဲ့ကရိယာတွေဒီအရန်အရေးကြီးလာတယ်ခင်ဗျဒါငကိုတစ်ချိန်လုံးကတော့ကျွန်တော်စဘာဆိုလို့ရှင်များတော့ရင်ကျွန်တော်ပစံနေပဲကြိုက်ပြီး၆တဲဆိုတယ်ပြောကြတာဒါပေမဲ့အဲ့လို၆တဲဆိုတဲ့ဟာမှာသူက6တာပဲပြီးတာဘယ် range မှာဘယ်ဆိုတဲ့မှာ6နေလဲဆိုတာအင်မတန်အရေးကြီးပါတယ်။ဘာကြောင့်လဲဆိုတော့ဥပမာအဆိုတဲ့ 14.5 ရာခိုင်နှုန်းမှာဒီ10ရာခိုင်နှုန်းအထိတောက်လျှောက်ရှင်းသွားတဲ့အချိန်မှာသူတို့စမ်းသပ်လို့ကြိုက်လိုက်တဲ့ဟာ6တယ်ဆိုတာပဲ။ဒါပေမဲ့အဲ 1% ပေါ့နော်။10ရာခိုင်နှုန်းတိုင်းကွာဟသွားရင်သူတို့ရဲ့ weight ညော့သွားတဲ့အကြောင်းသူတို့တည်းကနေပါသွားတဲ့ပမာဏကလည်းအခုဆိုတတင်းဆိုထားပါတော့6000လောက်ရှိတယ်။အဲ့လိုစဘာတရားမှာတတင်းလောက်กว่าနေတတင်းလောက်กว่าနေပြီဆိုရင်သူတို့လုပ်ငန်းပေါ်မှာအများကြီးဆုံးရှုံးသွားနိုင်တယ်။ဒါကြောင့်မလို့ကျွန်တော်တို့အနေနဲ့ပစံနဲ့ကြိုက်မယ်စားမှန်ကန်တဲ့တည်ကြားတဲ့ယုံကြည်လောက်တဲ့ကိရိယာတွေနဲ့တိုင်းတာဖို့အရင်ရည်ကြည့်ပါတယ်
။ဒီကိရိယာတွေကိုနိုင်ငံဆောင်ကကုမ္ပဏီအမျိုးမျိုးကနေထုတ်လုပ်ကြပါတယ်။ဘယ်ကုမ္ပဏီထုတ်ဆက်ကဘယ်လောက်မှန်နေဆိုတာကိုရောင်းသူနဲ့ဝယ်သူကြားအတော်ကလေးအငင်းပွားစရာမို့ဒီပြဿနာကိုဖြေရှင်းနိုင်ဖို့တပြေးညီစံနှုန်းထားဖို့အတွက်လိုလာတာပါတပြေးညီတတ်မှတ်နိုင်ဖို့အတွက်စမ်းသပ်လေ့လာနိုင်မဲ့ဓာတ်ခွဲခန်းလိုပါတယ
်ကျွန်တော်ကဒီ2014လောက်ကထိုင်းနိုင်ငံမှာ conference တခုတွားတယ်နေထိုင်းနိုင်ငံရဲ့ဒီစံချိန်စံညုံးနဲ့ပတ်သက်တဲ့ဒီနယ်အစိုးရနဲ့ပတ်သက်တဲ့ကိစ္စလေးကိုကျွန်တော်လေ့လာရင်းနဲ့ကျွန်တော်ရဲ့ partner company ဖြစ်တဲ့ Japan နိုင်ငံက Get Electric Laboratory ဆိုတဲ့ကုမ္ပဏီနဲ့ကျွန်တော်အားရပြေရှားလေ့လာပြီးတော့မှကျွန်တော်တို့မြန်မာနိုင်ငံအတွက်တကယ်ကိုနိုင်ငံတကာအဆင့်မီစံနှုန်းသတ်မှတ်ဖို့စာကြိုးစားခဲ့တာပေါ့နော်ဒီလိုတန်းဝင်ဖို့ဆိုရင်လိုအပ်တဲ့တက်ခွဲခန်းကြီး facility တွေအများကြီးလိုရတယ်လိုရတဲ့အခါကျတော့ကျွန်တော်တို့ကြီးပဲမရတော့ JICA ဂျပန်နိုင်ငံအပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက် agency နဲ့ propose လုပ်ဖို့ကိစ္စလေးဖြစ်လာတယ်အဲ့ဒါကိုဒီဂျပန်ကုမ္ပဏီ Get Electric Laboratory ရဲ့နောက်ပြီးတော့အတိုင်းနိုင်ငံကုမ္ပဏီဖြစ်တဲ့ Japan Development Service ပေါ့နော်အဲ့ကုမ္ပဏီကခုကနေပြီးတော့ကျွန်တော်တို့နဲ့အပြန်အလှန်ဆွေးနွေးပြီးလို့ရှိရင်ကျွန်တော်တို့ဒေတာတွေသွားပြီးစပိုင်တွေကိုမေးတောင်းတူတွေကိုမေးကုန်တွေကိုမေးရလာတဲ့အချက်လက်တွေပေါ်မှာအခြေခံပြီးတော့မှကျွန်တော်တို့ဒီ JICA ကို proposal တင်ရပါတယ်အဲ့ဒါလည်း proposal တင်တဲ့အပြန်အလှန်ကျွန်တော်တို့လုပ်ရင်းနဲ့2နှစ်လောက်အချိန်ယူရတာပြီးခဲ့တဲ့နှစ်က2019 November မှာပဲ JICA ကနေပြီးတော့ဒီဟာကိုသဘောတူပြီးတော့ဒီပမာပြည်အတွက်ကိုတကယ်ကိုနိုင်ငံတကာစံချိန်စံညွှန်းအဆင့်မီတဲ့ဒီတက်ခွဲလိုင်းလုပ်ဖို့အတွက်ကိုကျွန်တော်တို့အကူအညီရပါတယ်
။စိုက်ပျိုးရေးကဏ္ဍတိုးတက်ရေးမှာမရှိမဖြစ်လိုအပ်တဲ့နိုင်ငံတကာအဆင့်မီစံနှုန်းမြန်မာနိုင်ငံအတွက်တတ်မှတ်ဖို့လုပ်နေတာကိုကြည့်ရအောင်ပါ။
ကျွန်တော်တို့မြန်မာနိုင်ငံရဲ့အခြေအနေကိုနှစ်နှစ်တာလေ့လာမှုအရာကျွန်တော်တို့မှာစံချိန်စံညွှန်းနဲ့ပတ်သက်တဲ့အဖွဲ့ကြီးဟာအခုခါမှာပညာရေးဝန်ကြီးဌာနအောက်က သူဒေသနာနဲ့ဒီထွင်ဆန်းတဲ့မှုဦးစီးဌာနဆိုတဲ့အောက်မှာရှိတယ်အခုဆိုရင်အဲ့ဌာနအောက်မှာ National Institute of Meteorology မြန်မာဆိုတဲ့ NIMM ဆိုတဲ့ Institute အသစ်ကြီးဒီသူဒေသနာအဆောက်အဦအသစ်ကြီးကလည်းအချိန်ငယ်ပေါ်လာတော့ကျွန်တော်တို့ရဲ့ဒီအကွဲကမ်းကြီးတစ်ခုကလည်းအဲ့မှာတခါလေအတော်ပဲကျွန်တော်တက်လိုက်နိုင်တယ်ပေါ့နော်အဲ့ခါကျတော့စံထားကြရကိယာ primary standard unit ဆိုတဲ့ဒီအစိုးရတိုင်းကိယာကိုလှုပ်ဖို့ဆိုတာကခုနပြောတဲ့ဒီသိပ္ပံဥဒေသနာနဲ့ဒီထွင်ဆန်းသိမှုဌာနတာဝန်ယူသလိုကျွန်တော်တို့ရဲ့ဒီတပြည်လုံးမှာပြန့်နှံ့နေတဲ့ဒီလိုကိယာတွေကိုမှန်ကျွန်တော်တို့စစ်ဆေးပြီးတော့ဒီတက်တေကန်ထုတ်ပြီးမဲ့အပိုင်းကြတော့ဒီဥဒေသနာဌာနအနေနဲ့လုံခြုံမှုအခန့်တည်းဖြစ်တယ်အကြောင်းမလို့ကျွန်တော်တို့ကမြန်မာနိုင်ငံအတွက်ကြတော့စီဝိုင်းနဲ့ကုတန်းရောင်းဝယ်ဝင်ကြီးဌာနအောက်မှာရှိတဲ့ဒီစားသုံးသူရေးရဦးစီးဌာနဆိုတာရှိပါတယ်။အဲအောက်မှာမှဒီလဲကူးမှရှိတဲ့ဒီသိန်းကျိန်လုံးနဲ့ပတ်သက်တဲ့တခွဲကန်းနဲ့ဌာနတကူကအခုခါမှာတော့သူတို့က Commodity Testing and Quality Management CTQM ဆိုပြီးတော့ဖွဲ့စည်းထားတယ်အဲ့အပွဲကြီးနဲ့ကျွန်တော်ပူပေါင်းဆောင်ရွက်ပြီးတော့ဒီကျွန်တော်တို့ရဲ့စက်ပိုင်းတွေ၊ကုန်တယ်တွေဒီမှာလေသမားတွေဒီမှာတုံးဆွဲနေတဲ့အစိုးရတိုင်းကိယာတွေကိုမှန်စစ်ဆေးပြီးတော့မှကျွန်တော်တက်တည်ကံထုတ်ပြီးတဲ့အစီအစဉ်ပေါ့နော်အဲ့ဒါကိုကျွန်တော်တို့ကဘာခေါ်လဲဆိုတော့ visibility system of grain moisture tester ဆိုပြီးတော့အဲ့လိုစနစ်ကလေးတစ်ခုနဲ့ကျွန်တော်တို့ကလုံနိုင်နေပါတယ်အခုဆိုရင်ဒါတက်ခွဲကန်းအစီအစဉ်နဲ့ကျွန်တော်တို့ရဲ့တက်ခွဲကန်းတွေမှာစမ်းသပ်ဖို့ပညာရှင်ပိုင်းနေပေါ့နော် human resource development အပိုင်းနေကိုအခုဆိုရင်သင်တန်းနေပြီးနေတာပေါ့နော်ဒီဂျပန်ကုမ္ပဏီကပညာရှင်တွေလာပြီးတော့ဒီသုတေသနဌာနပညာရှင်တွေရောစားသုံးသူရေဥစည်းဌာနပညာရှင်တွေရောဒါပထမအဆင့်သင်တန်းနေပြီးတယ်ပြီးပြီလို့ရှိရင်ဒီကနေပြီးတော့ကျွန်တော်မြန်မာနိုင်ငံအတွက်ဒီနဲ့တကူရင်း master calibration gap ကိုကျွန်တော်တို့ကဒီမှာတင်ကိုယ်နိုင်ငံနဲ့ guide လဲရောညီလို့ကျွန်တော်တို့လုပ်မယ်နိုင်ငံတကာအဖွဲ့အစည်းတွေနဲ့ချိတ်ဆက်ပြီးတော့ကမ္ဘာအဆင့်မီကျွန်တော်တို့တိုင်းပြည်အတွက်ကိုစားပြုတဲ့သက်တည်ခံနိုင်မဲ့ဖွဲ့စည်းတစ်ခုအနေနဲ့ကျွန်တော်ရည်ရည်ရင်းနဲ့ဒါမြန်မာနိုင်ငံတူးတက်လာမဲ့ဆန်စပါးတွေပေါ့နော်ဒီပတင်ပို့တဲ့ကိစ္စတွေမှာဒါဒီအဖွဲ့ကထိုင်ငိုင်းမှာမှရှိတဲ့အတွက်ကြောင့်ရောင်းသူနဲ့ဝယ်ယူကြမှာ fair trading ကိစ္စတွေကျွန်တော်တို့ဘက်ကလုံးဝပြောကြရမလို့လောက်အောင်ကျွန်တော်ပြည့်စုံသွားမယ်ဒီကဘယ်လိုခေါ်မလဲဆိုတော့ကျန်ခဲ့တဲ့ခြေစုနဲ့နှစ်စု၃စုလောက်တည်းကဒါတွေကအကုန်လုံးဖြစ်နေရမှာလေအခုကြမှာကျွန်တော်တို့လည်းအမိပြေးလိုက်ရတော့တာပေါ့နော်ခုပေါက်ပြီးတော့တော်တော်လေးလည်းကျွန်တော်တို့ပြင်ပန်းကြပါတယ်ခင်ဗျာ
ဒေါက်တာမျိုးအောင်ကျော်ရဲ့ပြောကြားခြင်းလည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့နည်းပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါရစေနောက်တစ်ပတ်မှပြန်ပြီးဆောင်ရွက်ပါမယ
်သိပ္ပံနဲ့နည်းပညာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကတလှည့်ကြီးညာပေးပါအောင်ရှင
်အမေရိကန်ဆိုရလုပ်ငန်းတွေဒီစီဒီပန်းရက်ဆိုင်ထားရတာ28ရက်ရှိလာပေမဲ့အဆုံးသတ်နိုင်မဲ့အလားအလာမတွေ့ရသေးသလိုနိုင်ငံရေးတင်မှတ်မှုတွေလည်းလျော့ပါလာတာမျိုးမရှိသေးပါဘူးနိုင်ငံရေးအရာအပြိုင်နေချိန်မှာပဲအောက်လွတ်တော်ဥက္ကဋ္ဌနန်စီပလိုစီရဲ့မနေ့ကအာဖဂန်နဲ့ဘယ်လ်ဂျီယံနိုင်ငံဘရက်ဆယ်မြို့တွေကိုသွားမဲ့ခီးစဉ်တွေကိုသမ္မတဒေါ်နယ်ထရန့်ကဖျက်ခဲ့ပါတယ်ရုရှားနိုင်ငံမော်စကိုမြို့မှာ Trump Tower အစအဦးဆောက်လုပ်ဖို့ကြိုးပမ်းခဲ့တာတွေကိုလွှတ်တော်မှလိန်လဲထွက်ဆိုဖို့သမ္မတဒေါ်နယ် Trump ကသူ့ရှင်းနေကိုညွှန်ကြားခဲ့တဲ့အကြောင်းသတင်းတွေထွက်ပေါ်နေပါတယ်။သမ္မတနဲ့သူ့ရဲ့ရှင်းနေရောက်မိုက်ကယ်ကိုဝင်တို့အကြောင်းဖော်ပြထားတဲ့သတင်းကိုတော့အမည်မဖော်လိုတဲ့အစိုးရတရားဥပဒေစိုးမိုးရေးအရာရှိနေရာကိုကူကပီး BuzzFeed သတင်းဌာနကမနေ့နောက်ပိုင်းမှာပဲဖော်ပြခဲ့တာပါ။ရုရှားနဲ့ပတ်သက်တာတွေကိုလွှတ်တော်မှလိန်လဲထွက်ဆိုဖို့သမ္မတကညွှန်ကြားခဲ့တဲ့အကြောင်းအထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာကိုရှင်းနေကိုဝင်ကပြောခဲ့တယ်လို့လည်းသတင်းကရေးသားထားပါတယ်။ကိုင်ပြည်နယ်ရဲ့ရှီတောင်အရှန်နိုင်ငံများတင်အာဆီယံကကူညီဖို့ကြိုးပမ်းနေတာတွေရှိပေမဲ့လည်းလက်တလောမှာအခြေအနေတွေကြောင့်ဆန့်ကျင်ထားရတဲ့အကြောင်းထိုင်းနိုင်ငံကပြောဆိုလိုက်ပါတယ်။ကိုင်ပြည်နယ်ကလက်ရှိအခြေအနေတွေအရအလုံးကိုဆန့်ကျင်ထားရတဲ့အကြောင်းနဲ့အခြေအနေတွေအလုံးရှင်းရှင်းလင်းလင်းဖြစ်တဲ့အချိန်ရောက်ရင်တော့မြန်မာနိုင်ငံရဲ့ကိုင်ပြည်နယ်မှာအာဆီယံရဲ့စူပေါင်းကြိုးပမ်းမှုတွေကိုအထင်ရှားတွေ့ရလိမ့်မယ်လို့ထိုင်းနိုင်ငံချဲဝန်ကြီးဒွန်ပရမွန်တီဝန်ကြီးကပြောဆိုလိုက်တာပါ။အာဆီယံလက်ကျဥက္ကဋ္ဌဖြစ်ပထမဆုံးချင်းအသင်းဝင်ဆယ်နိုင်ငံကနိုင်ငံခြားရေးဝန်ကြီးတွေရဲ့ထိုင်းနိုင်ငံချင်းမိုင်မျိုးကနှစ်ရက်ကြာဆီဝပွဲအဆုံးသတ်ချိန်မှာပဲထိုင်းနိုင်ငံခြားရေးဝန်ကြီးကပြောဆိုခဲ့တာဖြစ်ပါတယ်
။သတင်းချင်းချုပ်ကိုကိုအောင်လွင်ဦးကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တောက်ကြညရဲ့အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်။ဆက်ပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ထီနာကော်နာလီယပ်ဖြစ်ပါတယ်ရှင်။ကျွန်မကစုမော်မှာဒီညအစီအစဉ်မူဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီထိတစ်ချိန်ပြန်ပြီးတော့ထုတ်လွှင့်ပေးပါတယ်ရှင်။မနေ့ပြန်မနေ့ခေထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုလည်းစောင့်မျှော်နားဆင်နိုင်ကြပါတယ်။ VOE ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်တာရှင်တွေအားလုံးရွှေလန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.